Welcome to the Voice of America in Burmese.
mingla ba shin 2016 ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ냐ပဲ VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50နဲ့ line meter 190တို့ကနေဓာတ်ရိုက်ဖမ်းယူလာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီကနေ့ညပဲသတင်းတွေကိုနန်းလောင်နဲ့အတူချင်းညပေးသွားမှာပါ။ Afghanistan နိုင်ငံမြောက်ပိုင်းကဂျာမနီကောင်စုဝင်ယုံတိုက်ခိုက်ခံရမှုအတွင်ကောင်စုဝင်ရုံဝန်ထမ်းတွေထိခိုက်ဒဏ်ရာရတာမရှိဘူးလို့ဂျာမနီအနာဘိုင်ကဒီကနေ့ပြောဆိုလိုက်ပါတယ်။အတိုက်ခံသတင်းစာကမာရီရဲ့ပုတ်ဖွဲ့ဥက္ကဋ္ဌကိုတူရကီအနာဘိုင်ကဒီကနေ့မှဖမ်းဆီးလိုက်ပါတယ်။ 11 Media Group တာဝန်ရှိသူတွေကဒီကနေ့မှပဲတာဝန်မွေမြို့နယ်ရဲစခန်းမှာလာရောက်အဖမ်းခံခဲ့ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားမှာပါမှခွန်ညွေ
။ကောင်းပါပြီရှင်။အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့နယ်မြေရှင်းလင်းရေးခေါင်းစဉ်နဲ့မြမတက်မတော်ကစစ်စင်ရေးတွေလုပ်မယ်ဆိုရင်အပြစ်ရလက်မှတ်ထိုးရေးကိုထိခိုက်နိုင်ပြီးပြည်တွင်းငြိမ်းချမ်းရေးနဲ့အလံဝေးလိမ့်မယ်လို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပြောပါတယ်
။တကယ်လို့များဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းတောင်းဆိုနေတဲ့ဒီအချက်အလက်တွေမပြည့်စုံဘူးဆိုလို့ရှိရင
် KIO ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။သမရကိုတင်ပြလိုက်ပြီးဖြစ်တဲ့မြစ်ဆုံစီမံကိန်းကော်မရှင်ရဲ့အစီရင်ခံစာကိုလူလူသိအောင်လဲပြတင်နေဆိုတဲ့သုံးသက်ချက်ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထောင်စီရင်ခံထားရသူမြန်မာရွှေ့ပြောင်းလူသမား2ဦးရဲ့အယူခံလွှာရက်ချင်းဟာတရားလိုရှိနေတဲ့ဘက်ကခိုင်လုံတဲ့တင်ပြချက်မျိုးမပြနိုင်တဲ့အတွက်ရက်လွန်သွားပါတယ်။နိုင်ငံတကာသတင်းလွှာထဲမှာတော့ရွေးကောက်ခံသမရဒေါ်နယ်ထရန့်နဲ့ဇနီးဟာလက်ရှိသမရအိုဘားမားရဲ့ဖိတ်ကြားချက်နဲ့မနေ့ကအင်ဗျူတော်ကိုတွားရောက်ခဲ့ပါတယ်။ဒီလိုသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်။အာဖဂန်နစ္စတန်မြောက်ပိုင်းကဂျာမနီကောင်စုဝင်ရုံးအသေးခံကားဘုံးခွဲတိုက်ခိုက်မှုအတွင်ရုံးဝန်ထမ်းတွေထိခိုက်ဒဏ်ရာရတာတွေမရှိဘဲဘေးကင်းလုံခြုံတယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။မဇာအိုင်ရှရစ်မြို့ကကောင်စုဝင်ရုံးကိုကားနဲ့မောင်းဝင်ဘုံးခုပေါက်ကွဲတိုက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီးတရားကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အယက်သားအများစုပါဝင်တဲ့အဲ့လိုသေဆုံးဒဏ်ရာရသူတွေနဲ့ပတ်သက်လို့ဝန်ထမ်းကြောင်နိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကပြောပါရယ်ဒေတာစံတော်ချိန်ည7နာရီလောက်မှာဖြစ်တဲ့ဒီတိုက်ခိုက်မှုကြောင့်ပုံမှန်လူအယောက်30လောက်အလွတ်လုံနေတဲ့ကောင်စစ်ဝင်ရုံးအကြီးအကျယ်ထိခိုက်ပျက်စီးသွားတယ်လို့မြောက် Atlantic စစ်စာချုပ်အဖွဲ့ NATO ပြောခွင့်ရတဲ့ဦးကပြောပါရယ်တာလီဘန်ကျမ်းပတ်သမားတွေကကောင်စစ်ဝင်ရုံးကိုဝင်ရောက်ဖို့ကြိုးစားခြင်းမှာလုံခြုံရေးတွေနဲ့နိုင်ငံတော်ကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါသေးတယ်ကောင်စစ်ဝင်ရုံးကိုတွားရလမ်းကလန်ကိုဒီကားဘုံခွဲရှင်းလင်းပြီးနောက်ဒီဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်ထားတဲ့ဒုတိယကားဟာကောင်စစ်ဝင်ရုံးအဝင်ဘဝကိုတိုက်ပြီးတော့ထပ်မံဖောက်ခွဲခဲ့တယ်လို့အာနာဘိုင်းကပြောပါရယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်မြောက်ပိုင်းကတာလီဘန်လက်နက်ကိုင်တွေကပြောဆိုထားပြီးဒီလအစောပိုင်းကအနီနာကွန်ဒုစ်ခရိုင်မှာကလင်းငယ်တချို့အပါဝင်လူ32ယောက်တည်ဆုံးခဲ့ရတဲ့နေတိုးဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့ပြောပါရယ်အခုကောင်စစ်ဝင်ရုံးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေစုဆောင်းဖို့ဒီကနေ့မနေ့အာယုံမတက်ခင်မှာပဲဂျာမနီအစိုးရကဒီဘာလင်မြို့မှာပြည်ပခကင်တွေဆိုင်ရာအစည်းအဝေးတစ်ရက်ခေါ်ယူခဲ့ပါတယ်။အာဖဂန်နစ္စတန်မှာနေတိုးမဟာမိတ်တပ်ဖွဲ့တွေနဲ့အတူတန်ဝန်တန်းဆောင်နေတဲ့ဂျာမနီစစ်သား983ယောက်ရှိပြီးအများစုကဘဲလ်ခေခရိုင်မှာအခြေစိုက်တာပါ။အခုတိုက်ခိုက်မှုဖြစ်ခဲ့တဲ့မဇာအိုင်ရှရစ်မြို့ကတော့ဘဲလ်ခရိုင်ရဲ့မြို့တော်ဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားသဘုံတွေဓာတ်လုပ်လက်နက်တွေအုံပြတဲ့ထောက်ထားတွေကိုရုရှားအရာရှိတွေရှာဖွေတွေ့ရှိခဲ့တယ်လို့ရုရှားစစ်တပ်ကပြောပါရယ်။အလက်ပိုမျိုးအနောက်တောင်ဘက်ရပ်ကွက်တွေမှာကလိုရင်းနဲ့ဖော့စဖရပ်စ်တွေပါဝင်တဲ့မပေါက်ကွဲသေးတဲ့စစ်လက်နက်ပစ္စည်းအပိုင်းအစတွေကိုစီးရီးကျွမ်းကျင်သူတွေကတွေ့ခဲ့ရတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုချုပ် Ignor Khanashekov ကဒီကနေ့မှပြောပါရယ်။ဆီးရီးယားပြည်သူတွေနဲ့အစိုးရတပ်သားတွေကိုသဘုံတွေကဓာတ်လုပ်လက်နက်အုံပြပြီးတိုက်ခိုက်တယ်ဆိုတာဒီတွေ့ရှိချက်ကတက်သေးပြလိုက်တာဖြစ်တယ်လို့ပြောခွင့်ရကဆိုပါရယ်။ဆီးရီးယားအစိုးရကအရက်သားတွေအပေါ်ဓာတ်လုပ်လက်နက်တွေအုံပြပြီးတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ဆီးရီးယားအစိုးရအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်နဲ့မဟာမိတ်တွေကတိုက်တွန်းနေတာပါ ဆီးရီးယားအစိုးရကဓာတ်လုပ်လက်နက်အုံပြခဲ့တယ်ဆိုတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေရဲ့ကောက်ချက်ချမှုတွေကိုရုရှားတို့ကမေခွန်းထုတ်လိုက်တယ်လို့ပဲတပုံတွေဓာတ်လုပ်လက်နက်အုံပြခဲ့တယ်ဆိုတော့အထောက်ထားတွေကိုလည်းထောက်ပြလိုက်ပါတယ်ဆီးရီးယားနိုင်ငံတွင်ဓာတ်လုပ်လက်နက်အုံပြပြီးတိုက်ခိုက်ခဲ့တာဟာဘယ်သူလက်ချက်လဲဆိုတာဆက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆန္ဒမဲပေးထောက်ခံထားပါတယ်
တိုက်ခံသတင်းစာကမာရီရဲ့ပုတ်ဖွဲ့ဥက္ကဋ္ဌကိုတူရကီအာနာဘိုင်းကဒီကနေ့ဖမ်းဆီးလိုက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်ကသတင်းစာတိုက်ရဲ့အစစ်မြင့်တာဝန်ရှိသူ9ဦးကိုဖမ်းဆီးပြီးနောက်အခုလိုထပ်မံဖမ်းဆီးတာဖြစ်တယ်လို့သတင်းစာတိုက်ကပြောပါတယ်။သမရရစ်ချတ်တေအာရဝန်ရဲ့အာဏာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့သတင်းစာတိုက်ရဲ့အကြီးအကဲ Akin Italy ကိုဂျာမနီနိုင်ငံကပြန်လာစဉ် Istanbul လေဆိပ်မှာရဲတွေကဖမ်းဆီးခဲ့တာပါ။အရင်ဖမ်းဆီးခဲ့သူ၉ဦးထဲမှာလက်ရှိအယ်ဒီတာချုပ်မူရက်ဆဗန်ခူးလည်းပါဝင်ပြီးသူဟာဒီကနေ့အထိထိန်းသိမ်းခံရခြင်းမှာတရားရင်ဆိုင်ဖို့ကိုလည်းစောင့်ဆိုင်နေရပါတယ်။အခုလိုထပ်မံဖမ်းဆီးမှုကြောင့်တူရကီရဲ့သတင်းလွတ်လပ်ခွင့်ပေါ်နိုင်ငံတကာကပိုးပြီးတော့စိုးရိမ်ပူပန်လာပါတယ်။နိုင်ငံတော်လျှို့ဝှက်ချက်တွေကိုအများသိအောင်ထုတ်ပေါ်ခဲ့တာကြောင့်ထောင်ဒဏ်6နှစ်နီးပါးချမှတ်ခံရတာကိုအယူခံထားတဲ့အဝေးရောက်အယ်ဒီတာချုပ်ဟောင်းကန်ဒန်ဒါဟာအခုနှစ်အစောပိုင်းကဂျာမနီနိုင်ငံကိုတင်းရှောင်သွားပါတယ်။လွန်ခဲ့တဲ့ဇူလိုင်လကမအောင်မြင်တဲ့စစ်အာဏာသိမ်းမှုအပြီးသတင်းမီဒီယာ130လောက်ကိုအာဏာပိုင်တွေကပိတ်ပစ်ခဲ့တာကြောင့်နိုင်ငံတွင်းကဖိနှိပ်ခံရတဲ့သတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်လို့တူရကီရဲ့မဟာမိတ်အနောက်နိုင်ငံတွေကြားမှာစိုးရိမ်မှုတွေတိုးလာနေပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ဒေါ်နယ်ထရမ့်အရွေးခံရတာကိုမကျေနပ်သူထောင်ထောင်ချီဟာနယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်ကမြို့ကြီးတွေမှာတတိယနေ့မြောက်ဖြစ်မနေ့ကထိဆန္ဒပြနေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာ55ဆင့်မြောက်သမ္မတအဖြစ်ထရမ့်အရွေးခံရပြီးနောက်အမေရိကန်အနောက်မြောက်ကအော်ရီဂွန်ပြည်နယ်ပေါ့တလန်အလယ်ပိုင်းကချီကာဂိုအရှေ့ဘက်ကနယူးယောက်မြို့တွေမှာရှားကနန်းကနေထောင်ကနန်းနေပါရှိတဲ့လူအုပ်တွေကစကန့်ကွက်ဆန္ဒပြနေကြတာပါ။မနေ့ညမှာပဲရွေးကောက်ခံသမ္မတထရမ့်ကဒီရွေးကောက်ပွဲမှာသူ့အနေနဲ့တခဲနဲ့ထောက်ခံအားပေးမှုကိုရခဲ့ပေမဲ့သတင်းမီဒီယာတွေကဖော်ပြနေတဲ့လူအုပ်ကြီးဟာသူ့အပေါ်ဆန့်ကျင်ဆန္ဒပြနေတာလုံးဝမတရားဘူးလို့ Twitter လူမှုကွန်ရက်မှာရေးပါရယ်။ Portland မြို့မှာတော့ထောင်းနဲ့ချီတဲ့ကန့်ကွက်ဆန္ဒပြသူတွေဟာမနေ့ညကမြို့ထဲမှာစီတန်းလဲလဲခဲ့ကြပြီးတော့အကြမ်းဖက်စုဘုံမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရဲကဆိုပါရယ်။ဆန္ဒပြသူတွေဟာဆေးဆိုင်တွေကိုဖျက်ဆီးခဲ့တယ်လို့ဖျောက်ဦးတွေလည်းဖောက်ခဲ့ကြတဲ့အပြင်လူအုပ်ထဲက Baseball ထုတ်တွေကင်ထားသူတချို့ကလော့စပီကာကနေတစင်တွေ့ထိုးလုံးဆော်နေတာကြောင့်စုဖို့အကြမ်းဖက်မှုအဖြစ်ရဲကတတ်မှတ်ခဲ့ပါတယ်ဆန္ဒပြမှုတွေကြောင့်အော်ရီဂွန်ပြည်နယ်ကအဝေးပြေးလမ်းမှာအမှတ်9နဲ့84လမ်းအစိတ်ပိုင်းတချို့ကိုပိတ်ပစ်ခဲ့တယ်လို့ကော်လိုရာဒိုပြည်နယ်မြို့တော်ဒန်ဗာအနီးမှာအမှတ်25အဝေးပြေးလမ်းမကိုဆန္ဒပြသူတွေကပိတ်ပစ်ခဲ့ပါတယ်ကယ်လီဖိုးနီးယားပင်ဆယ်ဗေးနီးယားကက်တဂီအမေရိကန်ပြည်နယ်တွေမှာလည်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တော့ကြာနေညပြတဲ့တင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာဆက်သွေးဥပဒေပုံမှား66ဂါကြီးအပါဝင်ရန်ကုန်တိုင်းအစိုးရကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့စင်ခေါ်ခံထားရတဲ့11 Media Group တာဝန်ရှိသူတွေဟာဒီကနေ့မှပဲတာမွေမြို့နယ် Yes ခန့်မှာလာရောက်ဖမ်းခံခဲ့ကြပါတယ်ရှေ့ဆက်ပြီးတော့လှုပ်ဆောင်မှနဲ့ပတ်သက်လို့အရှိပိုင်းခရံရက်တက်ဖွဲ့မှုဒူးရဲမှုကြီးမြင့်ထွေးကအခုလိုပြောပါတယ်
အမှုမှာဆွဆွဲခံထားတဲ့ဒေါက်တာတန်းထွန်းစီကိုလည်းခုနအိတ်ကြချုပ်ပုံဝေချိုးတို့ဖြစ်ပါတယ်သူတို့နှစ်ယောက်ကျွန်တော်ခုပုံမဲ့ဟုတ်လားစစ်မဲ့သူတို့ပုံမှန်နေပါယူမဲ့ပြီးရင်တရားရုံးပြန်မှန်သွားယူမဲ့ယူရင်ကျွန်တော်တို့ပုံရဲ76ပ
ါ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အယ်ဒီတာချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိရဲ့ရန်ကုန်တိုင်းအစိုးရကဒီသတင်းပတ်ထဲမှာပဲတရားစွဲဆိုခဲ့ပြီးတဲ့နောက်အမှုရင်ဆိုင်ဖို့ Yes ကန်ကဆင့်ခေါ်ထားတာပါနွေမှာ6ရက်နေ့က Daily 11သတင်းစာရဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့ Editor အပေါ်မှာဝန်ကြီးချုပ်တဦးဟာဒေါ်လာ3ချီတန်းတဲ့နာယီကိုလုပ်ငန်းရှင်တဦးထံကရယူထားတယ်ဆိုပြီးတော့ရေးသားခဲ့တဲ့အတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကတရားလိုလုပ်ပြီးတော့တာမွေ Yes ကန်မှာအမှုဖွင့်ခဲ့တာပါ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွက်အောင်နဲ့ Editor ချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့တာမွေမြို့နယ် Yes ကန်ကတရားရုံးကိုပို့ဆောင်ခဲ့ပြီးချုပ်နှောင်မှုယမန်ရယူခဲ့တာပါတရားစွဲဆိုခံထားတဲ့11 Media Group တာဝန်ရှိသူတွေကတော့သူတို့ဖော်ပြချက်နဲ့ပတ်သက်လို့ခုခံသွားမယ်လို့ပြောဆိုခဲ့ကြပါတယ်
။တရုတ်နိုင်ငံအချုပ်ချာပိုင်းနဲ့မြေအတွင်းကလူတွေအနေနဲ့စီလုံးညံ့ညွတ်မှုရှိကြဖို့တရုတ်ကောင်ဆောင်တွေကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပထမဆုံးသမ္မတဆွန်ရက်စင်ရဲ့150နှစ်မြောက်မွေးနေ့အခမ်းအနားမှာသမ္မတရှီကျင်းပင်ကတရုတ်နိုင်ငံကနေခွဲထွက်မဲ့ဘလို့လောက်ရမျိုးကမှတီးခံသွားမှာမဟုတ်ဘူးလို့ဒီကနေ့ပြောလိုက်တာပါ။တရုတ်ဆန့်ကျင်ရေးပြောဆိုခဲ့တဲ့ဟောင်ကောင်အစိုးရအရာရှိနှုတ်ဦးကိုတရုတ်နိုင်ငံကဖယ်ရှားခဲ့တယ်လို့တခါကိုပိုင်အုပ်ချုပ်ခွင့်ရနေတဲ့တိုင်ဝမ်အနေနဲ့တရုတ်နိုင်ငံနဲ့တာရှိတယ်ဆိုတဲ့မူဝါဒကိုလက်ခံတဲ့ချိန်ထိတရုတ်နိုင်ငံကနေအဆက်အဆံတွေဖြတ်တောက်ထားပြီးတဲ့နောက်သမ္မတရှီကအခုလိုပြောလိုက်တာပါ။ပ ဖဲနီယာဘဲအချိန်မှာပဲဖြစ်ဖြစ်လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတရက်ရက်အနေနဲ့တရုတ်နိုင်ငံကနေခွဲထွက်ဖို့လှုံ့ဆော်တာကိုလုံးဝလက်တင်ခံမှာမဟုတ်တလို့တရုတ်နိုင်ငံသားတွေအားလုံးကလည်းပြင်းပြင်းထန်ထန်ဆန့်ကျင်သွားမှာဖြစ်တယ်လို့ဘီဂျင်းမြို့က Great Hall of the People နိုင်ငံတော်အဆောက်အဦမှာသမ္မတရှီဂျင်းပင်ကပြောပါရယ်တရုတ်နိုင်ငံနဲ့ဆက်ဆံရေးပို့အဆင်ပြေတဲ့ကွန်မန်ဒန်ပါတီကိုရွေးကောက်ပွဲမှာအနိုင်ရပြီးတိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာတဲ့ Democratic တိုးတက်ရေးပါတီကဆာအင်းဝမ်ကမေလကရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တာပါသူတို့အစိုးရအဖွဲ့ရဲ့တရှိမှုတိုင်ဝမ်ရဲ့ဒီမိုကရေစီအပေါ်တရုတ်အစိုးရအနေနဲ့လက်တွေ့ကြကြရင်ဆိုင်ဖို့နဲ့နှစ်ဖက်တွေ့ဆုံဆွေးနွေးဖို့သမ္မတဝမ်ကတောင်းဆိုနေတာပါတရုတ်နိုင်ငံကတော့တိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်အပိုင်းဖြစ်ပေအတည်ပြုထားတာဖြစ်ပါတယ
်အိန္ဒိယနိုင်ငံမှာရူပီငွေကြေး900နဲ့1000နဲ့တွေကိုအစိုးရကရုပ်သိမ်းလိုက်ပြီးနိုင်ငံတဝမ်က ATM ငွေထုတ်ဆက်တွေကိုနှစ်ရက်ကြာရပ်နားထားခဲ့ပါတယ်ဒီကနေ့မှာတော့ငွေထုတ်ဖို့ဘဏ်တွေရှိမှလူတွေတန်းစီဆောင်ဆိုင်နေပါတယ်အိန္ဒိယမှာငွေသားနဲ့သာအဓိကရောင်းဝယ်ကြတာမို့တနေ့တာ30ဖို့ ATM တွေရှိမှလူအကြီးကအလူရက်တိုးပြီးတော့ဆောင်ဆိုင်နေကြပါတယ်။ငွေမဲကင်ဆောင်သူတွေကိုပြစ်မှတ်ထားဖို့တမိုးကြီးငွေဆက်ကူတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကတရားမဝင်ကြေညာလိုက်တာပါ။လူတွေလက်ထက်ကတရားမဝင်တော့တဲ့ငွေတွေကိုဒီဇင်ဘာ30ရက်နောက်ဆုံးထားပြီးဘန်စင်းနဲ့ထည့်သွင်းကြဖို့အစိုးရကသတ်မှတ်ထားပါတယ်။ ATM ဆက်တွေကနေရူပီ900ဒဏ်နဲ့2000ဒဏ်ငွေဆက်ကူတွေကိုကြာသာပတိနည်းညကစပြီးတော့ထုတ်ပေးဖို့စီစဉ်ထားပေမဲ့ဆက်တွေရက်နေတာကြောင့်လူတွေစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။တမိုင်ခွဲပတ်လည်ကATM ဆက်တွေအလုံးအလုံးမလုပ်ဘူးလို့ဘိုဖဲလ်မြို့ကန်တယောက်ကပြောပါတယ်စနေတနင်္ဂနွေမှာလဲဘန်တွေဖွင့်ပေးထားမှာဖြစ်တယ်လို့နောက်ကျတဲ့အချိန်ထိဖွင့်ပေးထားမယ်လို့ဘန်တော်များများကကြေညာပါတယ်ဒေါ်လာဘီလီယံနဲ့ချီတဲ့ငွေမဲတွေကိုပုံမှန်ငွေကြေးလက်ပတ်မှုစနစ်ထဲရောက်လာအောင်လုပ်မယ်လို့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကဒီ2014ခုနှစ်အာဏာရလာချိန်မှာကတိပေးခဲ့ပါတယ်ဒီကတိတွေမတည်ဘူးဆိုပြီးတော့ဝေဖန်ရေးသမားတွေကပြောဆိုထားတာပါအိန္ဒိယရဲ့ငွေမဲ့စည်းစိမ်မှုဟာပုံမှန်လမ်းကြောင်းကနေသွားနေတာမဟုတ်ပဲပြည်တွင်းအသင်းထုတ်ကုန်ရဲ့20ရာခိုင်နှုန်းနီးပါးရှိနေတယ်လို့ယင်းနှိမ့်နယ်မှုလုပ်ငန်း MBIT ကပြောပါရခင်ဗျာ
အထင်ကရတချင်းရေးဆရာလည်းဖြစ်ဆူရောလည်းဖြစ်တဲ့လီယိုနာကိုဟန်ဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါပြီ။အမေရိကန်ပြည်ထောင်စု Los Angeles မြို့ကသူ့အိမ်မှာငြင်းငြင်းချမ်းချမ်းပဲကွယ်လွန်သွားခဲ့တယ်လို့သားဖြစ်တဲ့အဲဒမ်ရဲ့ကြေညာချက်ထက်မှာပြောထားပါရယ်။သူ့ရဲ့နောက်ဆုံးချိန်ထိသူဟာသူမတူတဲ့ဟာသညာနဲ့တချင်းတွေရေးဖွဲ့သွားတယ်လို့လည်းဆိုပါရယ်။ဘာကြောင့်ကွယ်လွန်သွားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကိုဟန်ရဲ့ You Want It Darker ဆိုတဲ့သူ့ရဲ့နောက်ဆုံးတချင်းကိုပြီးခဲ့တဲ့လမှထွက်ထားတာဖြစ်ပါရယ်ရှင်။2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြေညာပေးသွားတာပါ။အခုကစပြီးတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ NCA ပြည်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကိုနယ်မြေရှင်းလင်းရေးအကြောင်းပြချက်နဲ့မြန်မာတပ်မတော်ကစစ်ဆင်ရေးဆက်လုပ်နေမယ်ဆိုရင် NCA လက်မှတ်ရေးထိုးရေးကိုထိခိုက်စေနိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးလက်အလံဝေးသွားနိုင်တယ်လို့တိုင်းရင်းသားကောင်ဆောင်တချို့ကပြောပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းလက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ပုံမှာအခုလိုသုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကအပြည့်အစုံပြောပြပါမယ်ရှင်
။ NND အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ DPN လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့တို့ကြား NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးကိုညှိနှိုင်းနေတဲ့အခုလိုကာလမျိုးမှာကချင်နဲ့ရှမ်းပြည်နယ်တွင်တိုက်ပွဲတွေဖြစ်နေတာပါကချင်ဒေသမှာလာမယ့်ဒီဇင်ဘာလကုန်ထိနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလွတ်ဖို့မြမတမတော်ကညွှန်ကြားထားတာကြောင့်ဒီရက်ပိုင်းအတွင်းဝိုင်းမော်မြို့နယ်တဝိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတယ်လို့ KIO KIA တပ်ရဲ့ပြောခွင့်ရသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဆုံးလာပြနေတာနဲ့ဒီဒီစီမလာ30ပြနေတဲ့အချိန်တော့သူကစစ်စင်ရဲ့လို့ပို့ဆက်မှတ်ထားတဲ့အချိန်ဖြစ်ပါတယ်ဆိုတော့အဲ့ဒီအတိုးတိုးမှာတော့သူကခုလိုနေမင်းချင်းကြီးတို့စစ်စင်ရဲ့တို့ကအမေတန်လွတ်နေတာဖြစ်ပါတယ်လုံးလုံးစေကတော့ဒီဝိုင်းမော်မြို့နယ်တို့ဒီဘာကမြို့နယ်တို့နောက်ဒီတနိုင်းမြို့နယ်တို့မှာသူတို့အလုပ်ချတာကိုကျွန်တော်တွေ့ရပါတယ်တချို့တလေနေရာမှာကတော့ဒီတိတိကျကျတိုက်ပွဲတွေခဏလေးဖြစ်တာလို့ရှိပါတယ
်လက်ရှိအတိုင်းဆိုရင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီလိုတိုက်ပွဲတွေဟာ NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုဖိအားပေးတဲ့သဘောနဲ့ဖြစ်ပြီးဒါဟာ NCA လက်မှတ်ထိုးရေးကိုထိခိုက်စေနိုင်တယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပါတယ
်အဲတမတ်ပါတော့ NCA လက်မှတ်ထိုးဖို့အတွက်အခုလိုမျိုးစီရင်အားနဲ့စစ်စီရဲလို့ပြမကြားပေးတဲ့ပုံစံနဲ့တော့တပ်ပွဲကြီးစစ်စီရဲကြီးစီမဲလာတာလားလို့တော့တွေးမိပါတယ်အဲနောက်တစ်ချက်ကတော့တကယ်လို့များဒီတိုင်းဒါလည်းကအဖွဲ့အစည်းကြီးလည်းပဲသူတို့ဘက်ကလူလားတောင့်တနေတဲ့တောင်းဆိုနေတဲ့ ဒီအချက်အလက်တွေမပြည့်စုံဘူးဆိုလို့ရှိရင် NCA မြန်မာလက်မထူးပြဖို့လို့ကျွန်တော်ထင်ပါတယ်အဲခုလိုမျိုးစစ်စင်ရဲနဲ့ပဲလုံးလုံးတိုက်ပွဲနဲ့ပဲဖြစ်ဖြစ်အဲဒီ NCA လက်မထူးဖို့ဆိုတာလည်းအနောက်အချက်တော့အဖြစ်လာမယ်လို့မြင်ပါတယ်
ကချင်ဒေသမှာလိုပဲနိုဝင်ဘာ10ရက်ကြာသာပတေးနေ့ကလည်းရှမ်းပြည်နယ်တွင်းမှာ TNL တအောင်းပလောင်တက်တင်နဲ့အစိုးရတက်တို့ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။တပက်ကအပြည့်ရစဲနိုင်ရေးဆွေးနွေးနေတဲ့တချိန်တည်းမှာပဲတိုင်းသားလက်နက်ကင်ဒေသတွေမှာစစ်စင်ရေးတွေဆက်ရှိနေမယ်ဆိုရင် NCA လက်မှတ်ရေးထိုးရေးထိခိုက်နိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးလည်းအလှမ်းကွာဝေးသွားနိုင်တယ်လို့မွန်ပြည်သက်ပါတီဒုက္ခနိုင်ဟန်သာကသုံးသပ်ပါတယ်
။တပက်ကငြိမ်းချမ်းရေးတက်ဆိုပြီးတော့မှဆွေးနွေးနေတယ်တဖက်ကဟိုစီကြီးကလုံးဝမလျှော့ဘူးနေရယူဖို့နော်အတားစီရဖို့အဲ့ဒါလို့ကြိုးပမ်းနေရင်တော့ယူကြည့်လို့ပဲရမယ်ဒီရပြစ်ခတ်ရဆဲပြီးတော့မှနိုင်ငံရေးရဖြစ်ရှင်ဖို့ဆိုတဲ့အာမှာတဖက်နဲ့တဖက်ယူကြည့်မှုရှိရမယ်လေကွာအခုကတော့အဲ့ဒါလိုမျိုးစီကြီးနဲ့ဆုတ်ရှားနေတော့ပဲယူကြည့်မှုတည်းပြပြကုန်တော့ဘောကျွန်တော်တို့ဘက်ကတော့အလုံးပါဝင်ကြီးကိုပဲဥတည်နေတော့မယ်ဗျာအလုံးမပါဝင်ပဲနဲ့ကျွန်တော်တို့နိုင်ငံကိုအေးချအောင်လုပ်လို့မရဘူးလို့တကယ်ကကျွန်တော်မြင်တယ်။ဒီစစ်မီမီချီမီကျန်တွေအပြန်ကူးမှပဲ။နောက်တစ်ဖက်ကအဲ့ဒါလို့တချို့ကိုပြည့်ရပြီးတော့တချို့ကိုတိုက်နေတဲ့ဟာကဒါခွဲခြားပြီးတော့မှချိန်မုံတဲ့သဘောပဲလေဗျာ
။ဦးသိန်းစင်အစိုးရလက်ထက်ကလေးကစတင်လာခဲ့တဲ့ NCA စာချုပ်ပေါ်အခြေခံပြီးလက်နက်ကန်အဖွဲ့အလုံးအပြည့်ရစဲနိုင်ရည်နဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့NLD အစိုးရကအာတိသရှိပေမဲ့အစိုးရအနေနဲ့တက်မတော်ပေါ်ဩဇာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်ငញ្ញန်ရေးဆိုင်ရာဆွေးနွေးပွဲတွေရှေ့မဆက်နိုင်ပဲဖြစ်နေတယ်လို့ KIA ဒုမုံမူကြီးနော်ဘူးကပြောပါတယ
်အဲတက်မတော်နဲ့ NLD အစိုးရအတူရဲကတော့ကျွန်တော်တို့လည်းမပြည့်ဘူးဒါပေမဲ့အဲသူ့ရဲ့အခြေအနေကိုတွန်းတက်ကြည့်ရင်တော့အဲဒီတက်မတော်ကတော့ဒီ2008အခြေခံဥပဒေကိုအဓိကကာကွယ်တဲ့တက်မတော်တွေဖြစ်ပါတယ်NLD အစိုးရကတော့ခုဒီမိုကရေစီတို့ဖေဒရယ်တို့ပြောနေတဲ့ချိန်ဖြစ်နေတယ်။ဒီဖေဒရယ်တို့ဒီမိုကရေစီတို့အဲ့ဒါအကောင့်အထည်ဖော်မယ်ဆိုလို့ရှိရင်တော့အဲ့ဒီအခြေခံဥပဒေနဲ့ပတ်သက်လို့ဒီတတ်မတော်နဲ့ဒီ NLD ကြားတော့ပြဿနာနေနေရတော့ရှိနိုင်တယ်လို့သာကျွန်တော်တွေးမိပါတယ်
။ NCA စာချုပ်လက်မှတ်မထိုးရသေးတဲ့အထက်မှာ KIA မွန်ပြည်သက်ပါတီ SSA ရှမ်းပြည်မြောက်ပိုင်းတပ် KNPB ကရင်နီတွတ်တက်ရေးပါတီဝါအမျိုးသားပါတီ WNO ရခိုင်အမျိုးသားကောင်စီ ANC နဲ့လာဟုအမျိုးသားဒီမိုကရက်ပါတီ LDU တို့ပါဝင်တယ်လို့ UWSA ဝါတက်နဲ့ NDAA မိုင်းလာတပ်ဖွဲ့တွေကလည်း NCA မှာတီးတန့်လက်မှတ်ထိုးထားတာမျိုးမရှိသေးပါဘူးခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်အခုမြစ်ဆုံစီမံကိန်းအရေးကိုလည်းအလှည့်ပေးပါဦးမယ်ကချင်ပြည်နယ်မှာရှိတဲ့အေယာဝတီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကတွေ့ရှိချက်တွေကိုဒီကနေ့နိုဝင်ဘာလ17ရက်နေ့မှာသမရထံပထမဆုံးအစည်းအဝေးခန်းစားတင်သွင်းလိုက်ပါပြီ။စီမံကိန်းကိုကန့်ကွက်နေကြတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကအစည်းအဝေးခန်းစားကိုအများပြည်သူသိအောင်ထုတ်ပြန်ဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
စံကျင်ကန့်ကွက်မှုတွေကြောင့်အရင်ဆိုးရလက်ထက်မှာကလေးကဆိုင်းငံ့ထားတဲ့အေယာဝတီမြစ်ဆုံစီမံကိန်းကိုလေလာစစ်စစ်တုံးတရီကော်မရှင်က3လကြာလေလာမှုတွေအပြီးအခုနောက်ဆုံးတွေ့ရှိချက်တွေကိုသမ္မတထံတင်ပြလိုက်တာဖြစ်ပါတယ်။အေယာဝတီမြစ်ဆုံမြညာမြဝမ်းရေအားလျက်စစ်စီမံကိန်းတွေလေလာစစ်စစ်တုံးတရီကော်မရှင်ကိုပြီးခဲ့တဲ့ဩဂတ်စ်လ12ရက်နေ့ကပဲဖွဲ့စည်းပေးခဲ့တဲ့သမ္မတဦးထွေးကျော်ထံကိုသတ်မှတ်ထားတဲ့အတိုင်းအစည်းအဝေးခန်းစာတင်သွင်းခဲ့တဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ်။
သမားလေကော်မရှင်ကသတင်းထုတ်လို့ရတယ်အဲ့ဒါလေးဆောင်းလိုက်
သမ္မတဦးသိန်းစင်ကသူအစိုးရတက်တန်းအတွင်းဆိုင်းငံ့ထားဖို့ဆုံးဖြတ်ချက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထက်မှာပြက်ပြက်သွားပြီဖြစ်တာကြောင့်စီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့ရှိနေချိန်မှာပဲဒေသခံတွေပုံဝန်းကျင်ထိန်းသိမ်းစုပ်ရှားသူတွေကဒီစီမံကိန်းကိုအပြီးတိုင်ရပ်ဆိုင်ဖို့တိုက်တွန်းနေကြတာပါစီမံကိန်းစတင်ချိန်မှာပွင့်လင်းမြင်သာမှုတွေမရှိတာကြောင့်မကျေနပ်ချက်တွေကြီးထားခဲ့ရတဲ့အတွက်လဲအခုကကော်မရှင်ရဲ့တွေ့ရှိချက်တွေကိုအစိုးရထံသာမကလူထုကိုပါချပြဖို့လဲကချင်လူမှုဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစားကြီးကပြောပါတယ
်မြစ်ဆုံရဲ့ကာတာကိုမလုတော့ဘူးဆိုတဲ့အခါအစီရင်ခံစာဖြစ်သူကအင်မတန်မှအရေးကြီးတယ်လူငန်းတဘောအရာသူတို့ကအခုချိန်မှာဒါအစီရင်ခံစာအထက်ကိုတင်ပြချင်းအကြောင်းတာဖြစ်တယ်ဆိုမှတကယ်လို့မပေါ်ပြတဲလို့ရှင်တယ်တကယ်ကိုပြည်သူတွေတောင်းဆိုတဲ့အစီရင်ခံစာဖြစ်ဖို့အတွက်ကဒါပူအရေးကြီးတာပေါ့နော်ဒါဒါမှတခုကရှိတာတခုရှိတာကအခုကပြည်သူလူထုနဲ့ပွင့်လင်းမြင်သာစွာဆွေးနွေးတဲ့အစိုးရလို့အားလုံးကယုံကြည်တဲ့ခံတမ ရွေးကောက်တင်မြောက်ခဲ့တဲ့အစည်းအဝေးတစ်ချက်တစ်ချက်ဒါကြောင့်မို့ပွင့်လင်းမြင်သာမို့တော့အင်မတန်အရေးကြီးတာပေါ့နော်ဒါမှမဟုတ်ဒါအာတင်ပြီးလို့ရှင်ရက်မကြာခင်မှာတစ်မကြာတဲ့ခင်မှာဒီလိုတင်ပြလို့ဆိုတာပွင့်ပွင့်လင်းလင်းပေါ်ပြဖို့တော့အင်မတန်အရေးကြီးတာပေါ့နော်ချက်ချင်းမဟုတ်တော့မှ
မြေဆောင်စုံစမ်းစစ်ဆေးကော်မရှင်ကိုပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးပြည်ထောင်စုဝန်ကြီး၅ဦးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တခြားလွှတ်တော်ကိုယ်စားလှယ်တွေနဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာပညာရှင်တွေလည်းပါဝင်ပါတယ်။ဒီကော်မရှင်ရဲ့အဓိကတာဝန်ကတော့စီမံကိန်းတွေဟာနိုင်ငံတကာပြဋ္ဌာန်းချက်တွေနဲ့ပြည်တွင်းဥပဒေတွေနဲ့အညီဆောင်ရွက်ခြင်းရှိမရှိလူမှုဝန်းကျင်ဂေဟစနစ်နဲ့သဘောဝပတ်ဝန်းကျင်အပေါ်မှာတည်ရောက်မှုတွေအေရာဝတီမြစ်ရဲ့ရေသံရံစာတပျက်စီးဆုံးရှုံးမှုအခြေအနေနဲ့ရေရှည်တည်တက်မှုအပေါ်မှာအကျိုးတည်ရောက်မှုအခြေအနေစာရာတွေကိုလေ့လာဆန်းစစ်ရမှာဖြစ်ပါတယ်။ကော်မရှင်ကတင်သွင်းမဲ့အစီရင်ခံစာမှာလဲဒေသခံပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကိုထည့်သွင်းစဉ်းစားရမယ်လို့သမ္မတကညွှန်ကြားထားတော့ပါ။ဒါကြောင့်လဲကော်မရှင်အနေနဲ့အစီရင်ခံစာရေးသားဖို့အတွက်မြစ်ဆုံဒေသကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာတွေတင်ပြတောင်းဆိုတာတွေကိုလုပ်ခဲ့ပါတယ်။ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကိုစားကြီးရဲ့အမြင်က
စုံစမ်းစစ်ဆေးရေးကော်မရှင်ဒီရဲ့အပွင့်လင်းမြင်သာမှုလုံးဝမရှိဘူးကျွန်တော်ကသတ္တကအနေနဲ့ပြောမယ်ဆိုမြစ်ဆုံဒေသကိုတွားလိုက်လာတဲ့အချိန်မှာအဲ့ဒီရေကတာစီမံကိန်းဆောင်စုချုပ်ဒုက္ခခံစားရမယ့်ဒေသခံလူထုတွေတို့ကတိုင်ပင်ဆွေးနွေးခြင်းအပြန်အလှန်ပြောဆိုခြင်းလုံးဝမလုပ်ပဲနဲ့စီမံကိန်းကကြီးမပြန်လှည့်ပြန်သွားတဲ့ဟာကိုသိရှိရတယ်။မြစ်နာမှာလုံးတဲ့အချိန်မှာလည်းတို့ဟာရှင်းရှင်းလင်းလင်းပြောဆိုရခါမရှိဘူး။အဲ့ဒီဟာတို့ကြည့်လို့ရှင်ကတို့စီမှာပွင့်လင်းမြင်သာမှုမရှိဘဲနဲ့ရှင်းရှင်းလင်းလင်းအဖြစ်မပေးနိုင်တဲ့ဟာတော့ကော်မရှင်အဖွဲ့မှာဖြစ်နေတယ်ကိုနော်ဟုတ်ကဲ့
။ဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့သဘောဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုပြီးဒေသခံတွေနဲ့လှုပ်ရှားသူတွေကဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပစ်ဖို့ဆက်လက်တောင်းဆိုနေကြတာပါ။စီမံကိန်း80တင်မတင်အစိုးရတစ်ကဆုံးဖြတ်ချက်ချရမယ့်အချိန်မှာပဲတက်ကြလှူရှာသူတွေကလည်းအပြီးတိုင်ရဆိုင်ရေးအတွက်အင်တာနက်အွန်လိုင်းကနေသဘောထားစုဆောင်းရမှာပါဝင်သူတိတ်နေချင်ရှိနေပြီလို့လည်းဒီလှူရှာမှုကိုဦးဆောင်သူဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ
်။နှစ်သိန်းတစ်ပေါင်းညတဲ့နိုဝင်ဘာ9ရက်နေ့ကပဲတက်ကြီးမှာတစ်ဖြတ်ဖြတ်ပြီးတော့ကျွန်တော်တို့မြန်မာ Green Network ရဲ့ဒီသမရရဲ့အတိုင်းအတာရဲ့ဒီဆောင်ကော်မရှင်ရဲ့တင်ငင်းစာထဲမှာကျွန်တော်တို့ကအစီရင်ခံလိုက်ပါပြီ
။တမနာထံအစီရင်ခံစာတင်သွင်းတာနဲ့ပတ်သက်လို့ကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး။လက်ရှိအချိန်မှာဒီအစီရင်ခံစာနဲ့ပတ်သက်လို့အသေးစိတ်ဘာမှမသိရသေးပေမဲ့ဒေသခံအပါအဝင်လူထုအများစုကတော့မြစ်ဆုံအနီးတစ်ဝိုက်မှာရှိတဲ့စီမံကိန်းတွေရနာတင်နေဆိုတဲ့အကြောင်းဒီအစီရင်ခံစာမှာပါဖို့မျှော်လင့်နေကြတာပါခင်ဗျာ။
ကိုထက်အောင်ပြောပြသွားခဲ့တာပါရှင်။အခုထိုင်းနိုင်ငံမှာလူသက်မှုနဲ့ဒေသစီရင်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံအခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သဘာဝလူငယ်နှစ်ဦးကိုလူသက်မှုနဲ့ဒေသချမှတ်ထားတဲ့အမှုမှာအယူခံခြေပကွင့်ပေးထားတဲ့သတ်မှတ်ရကိုကြော်လွန်သွားပြီဖြစ်ပါတယ်။တရားခဏ်အကျိုးဆောင်ရှိနေတွေကတရားလူဘက်ကအားနည်းချက်တွေကိုထောက်ပြပြီးအယူခံလွှာတင်ခဲ့တာကိုကိုချိန်မြောက်စစ်ဆေးခဲ့ပြီးတဲ့နောက်အစိုးရရှိနေတွေဘက်ကခြေပကွင့်ပေးထားတဲ့ရက်မှခိုင်လုံတဲ့တင်ပြချက်မျိုးတင်ပြပေးနိုင်ခြင်းမရှိခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။လက်ကျောလူသတ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလူသမား2ဦးကိုတေတံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါ။ဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်တွေပို့ခဲ့တာအခုဆိုရင်6ချိန်ရှိခဲ့ပါပြီ။ဒါပေမဲ့ကျင်းနဲ့လောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပခွင့်ပေးဖို့ဆုံးဖြတ်ထားပေမဲ့အစိုးရရှေ့နေတွေဘက်ကနောက်ဆုံးအချိန်ထိတင်ပြနိုင်ခြင်းမရှိခဲ့ဘူးဆိုပြီးတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ရုံးအချိန်ဖြစ်တဲ့ညနေ 9:00 နာရီအထိမှာထိုင်းအစိုးရရှေ့နေဘက်ကဒီနောက်ဆုံးဒီအယူခံနဲ့ပတ်သက်တဲ့ရှောက်လိုက်တဲ့သူတို့ဘက်ကတရားမကိစ္စကိုမတင်နိုင်ခဲ့ဘူး
။အခုလိုမျိုးအစိုးရရှေ့နေတွေဘက်ကနေအယူခံတရားရုံးရဲ့သမတ်ရက်မှာခြေပချက်တွေမတင်ပြနိုင်တဲ့အတွက်အယူခံတရားရုံးအနေနဲ့ဘလို့မျိုးရှင်းဆက်ဆောင်ရွက်နေပါသလဲလို့မေးတဲ့အခါမှာတော့ရှင်းနေဦးအောင်မျိုးတန်းကအခုလိုပြောပါတယ်
။မတင်နိုင်တော့တရားသူကြီးအနေနဲ့ကအဲဒီတရားရုံးရဲ့အခြားနေရာတွေမှာတရားရုံးရဲ့အခြားနေရာတွေမှာအစိုးရရှင်းနေနေနဲ့တင်ရတာရှိသလားဆိုတာကိုဒီနေ့ဆက်ရှင်းမယ်တဲ့။တကယ်လို့မရှိဘူးဆိုရင်အယူခံတရားရုံးအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့အမှတ်၈အစိုးရရှိနေရုံကိုထိုင်းအကြောင်းကြားပြီးတော့ရှေ့ဘက်ထက်မှအကြောင်းကြားပြီးတော့အဲ့ဒီရှောက်လက်တင်မှုတက်ကိုအတီးပြေးအကြောင်းကြားမယ်ဆိုတာကိုအမိန့်ချလိုက်ပါတယ်။ဒီ high court တို့အဒီအချင်းမြင့်တရားရုံးတွေက ပန်းကန်တိကျစွာဆုံးဖြတ်တတ်တယ်အဲ့ဒီခါမှာတရားရုံးမှာတစ်ဖက်ဖက်ကနေလိုအပ်တာမျိုးနဲ့သူကအမိန့်ချခြင်းသူတို့ကြိုက်ရအမိန့်ချမှာပဲဒါပေမဲ့အားလုံးပြည့်စုံစေခြင်းနဲ့ပေါ့ဟိုတို့အင်္ဂလိပ်ဘက်ကရောအစိုးရရှိနေတဲ့ဘက်ကရောဆရာဆရာနေပြည့်စုံစေခြင်းနဲ့ဆိုတဲ့ပုံမျိုးပဲ
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံအကျိုးဆောင်ရှေ့နေရဲ့အယူခံတင်ပြတဲ့ဆရာဆရာနေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လည်ခြေပတ်နိုင်ဖို့အရေးအစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေခဲ့တာ6ချိန်ရှိသွားပြီဖြစ်သလိုအယူခံတရားရုံးကခြေပတ်ခွင့်အခွင့်အရေးပေးတဲ့နောက်ဆုံးရက်လည်းကျော်လွန်သွားခဲ့ပြီဖြစ်ပါတယ်မြန်မာရွှေပြောင်းလူသမားခံမှန်းကြီး4000လောက်အလုလုကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးရပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆွဲဆိုခံထားရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တနှစ်ကျော်ကြာကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်သေးဒဏ်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်သိမ်းထားပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မြင့်မြတ်ချက်တွေဒီမှာပဲရန်နာပြရစီအမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းအာဏာလွှဲပြောင်းရေးကာလလှုပ်ရှားဆောင်ရွက်ချက်တွေဘက်ကိုအလှည့်ပေးပါဦးမယ်ရှင်မနေ့တော့ကအမေရိကန်သမ္မတဘရက်ကိုဘားမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံပြီးလာမယ့်နှစ်လအတွင်းအာဏာလွှဲပြောင်းရေးကိစ္စတွေချောမွေ့အောင်မြင်အောင်ဦးစားပေးဆောင်ရွက်သွားမယ်ကြောင်းသမ္မတအိုဘားမားကပြောပါတယ်2019ခုနှစ်ဇန်နဝါရီလကစတင်တာဝန်ထမ်းဆောင်မဲ့သမ္မတအဖြစ်ရွေးကောက်ခံရသူဒေါ်နယ်ထရမ့်ဟာသမ္မတအိုဘားမားရဲ့ဖိတ်ကြားချက်နဲ့နိုဝင်ဘာလ10ရက်နေ့မှာဇနီးဖြစ်သူမယ်လီနီယာထရမ့်နဲ့အတူအင်ဗျူတော်ကိုရောက်လာခဲ့တာပါမှတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
နိုဝင်ဘာလ10ရက်နေ့အင်္ဂါနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါ်နယ်ထရမ့်ဟာအာဏာလွှဲပြောင်းရေးကိစ္စရပ်တွေအတွက်သမ္မတအိုဘားမားနဲ့ကြားသာပတင်းတွေကအင်ဖြူရောမှာပထမဆုံးကြိမ်တွေ့ဆုံခဲ့ကြပါတယ်။သမ္မတရုံးဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြောင်းသူတို့နှစ်ဦးတွေ့ဆုံပြီးအင်ဖြူရောသမ္မတရုံးကမှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ
်။ဒီနေ့ကကျွန်တော်ပြောခဲ့သလိုပါပဲကျွန်တော်ရဲ့နောက်နှစ်လအတွင်းပထမဦးစားပေးကတော့သမ္မတအဖြစ်ရွေးချယ်ခံထားရသူရဲ့အောင်မြင်မှုရရှိရေးအတွက်လှုပ်ဆောင်ပေးဖို့ပဲဖြစ်ပါတယ်။သမ္မတအဖြစ်ရွေးချယ်ခံထားရသူအနေနဲ့ဒီကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေတဲကအများအပြားကိုကျွန်တော်အဖွဲ့သားရုံနဲ့အတူလှုပ်ဆောင်သွားဖို့စိတ်ဝင်စားတယ်ဆိုတာသိရလို့လည်းအထူးအတည်မိပါတယ်။ဘယ်ပါတီဘယ်နိုင်ငံရေးအယူဆရှိသူပဲဖြစ်ဖြစ်ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေကိုအတူတူလက်တွဲရင်ဆိုင်ဖို့ဆိုတာသိအရေးကြီးပါတယ်။သမ္မတအဖြစ်ရွေးချယ်ခံထားရသူခင်ဗျာကျွန်တော်လေးနဲ့ဆုံးထားပြီးပြောချင်တဲ့ကိစ္စတစ်ခုကတော့ခင်ဗျားတို့အောင်မြင်ဖို့အတွက်တက်နှံ့တင်ပြလုပ်ပေးသွားမယ်ဆိုတာပဲဖြစ်ပါတယ်ခင်ဗျားရဲ့အောင်မြင်မှုဟာတိုင်းပြည်ရဲ့အောင်မြင်မှုပဲဖြစ်ပါတယ
်အလားတူဒေါ်နယ်ထရမ့်ကလည်းသမ္မတအိုဘားမားနဲ့ပုဂ္ဂိုလ်ချင်းတွေ့ဆုံမှုဟာပထမဆုံးအကြိမ်ဖြစ်ပေမဲ့အကြောင်းအရာတွေကိုရင်းရင်းနှီးနှီးဆွေးနွေးခဲ့ကြောင်းပြောပါတယ
် Well thank you very much President Obama
ကျွန်တော်ကသမ္မတအိုဘားမားနဲ့တစ်ခါမှမတွေ့ဘူးပါဘူးဒါကြောင့်တယောက်နဲ့တယောက်ရင်းနှီးဖို့သဘောမျိုးနဲ့10မိနစ်15မိနစ်လောက်ပဲတွေ့ဆုံဖို့မှန်းထားတာပါဒါပေမဲ့လည်းတွေ့ဆုံစည်းဝေးပွဲကတနအိခွဲလောက်တောင်ကြာသွားပါတယ်။ဒီရက်တောင်ပိုကြာပြီးဆွေးနွေးမယ်ဆိုရင်လည်းဆွေးနွေးဖြစ်သွားနိုင်ပါတယ်။ကျွန်တော်တို့အခြေအနေတွေအမျိုးမျိုးပေါ်မှာဆွေးနွေးခဲ့ကြပါတယ်။တချို့ကကောင်းတယ်လို့ပြင်ဖို့လိုတဲ့အခြေအနေလည်းရှိပါတယ်။အနာဂတ်မှာလည်းအကြံပေးတွေအပါအဝင်သမရနဲ့လက်တွဲအလုပ်လုပ်ဖို့နဲ့ခက်ခဲတဲ့အခြေအနေတွေကိုပြင်ဆင်သွားနိုင်ဖို့လည်းမျှော်လင့်ပါတယ်။သမရဥပမာနဲ့အခုလိုတွေ့ဆုံရတဲ့အတွက်ခုံယူပါတယ်။နောက်လည်းမကြမကြဆုံဖို့မျှော်လင့်ပါတယ်။
သမ္မတဘရက်အိုဘားမားနဲ့သမ္မတကရောမီရှယ်အိုဘားမားတို့နှစ်ဦးဖိတ်ကြားချက်အရဒေါ်နယ်ထရမ့်နဲ့ဇနီးမီလာနီယာထရမ့်တို့ဟာကြာသပတေးနေ့ကအင်ဖြူတော်ကိုလာရောက်လည်ပတ်ခဲ့တာဖြစ်ပါတယ်။မီလာနီယာထရမ့်ကိုတော့သမ္မတကရောမီရှယ်အိုဘားမားကလက်ဖက်ရည်နဲ့တက်ခင်းအပ်ခံပြီးအင်ဖြူတော်အတွင်းလိုက်လံပြသခဲ့ပါတယ်ရှင်။
မအင်ဂျင်နိုင်ပြပြခဲ့တာပါရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DVB ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာအမျိုးသမီးကန္တသုတဆောလေအမေရိကန်တခွေနဲ့အတူသိပ္ပံနဲ့ဤပညာမှာတော့
ဘာမှ assessment မလုပ်ခဲ့ဘဲနဲ့လည်းရင်ဒီဇိုင်းထည့်မသွင်းဖဲနဲ့ပေါ့ဟိုတမန်ငါရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲ။နောက်တစ်ခုကဟိုဥပမာနာက
လေမြေစုံဒေတာမှာဆယ်ရီတိဆောက်တဲ့မဆောက်တဲ့ငလင်ဒေတာအတွင်ရေမှုဒေါက်တာမျိုးတန့်ရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါအခုလိုအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်နိုဝင်ဘာလ10ရက်နေ့ကကျင်းပပြီးစီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်အနေနဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာမယ့်မျှော်မှန်ချက်ကိုအကောင့်ထဲမပေါ်နိုင်ခဲ့ပါဘူး။ဒါပေမဲ့သမ္မတရွေးကောက်ပွဲရှုံးနိမ့်ကြောင်းပြောကြားတဲ့မင်းကွန်းမှာအထူးသဖြင့်အမျိုးသမီးတွေအနေနဲ့ဖန်မျက်နှာချက်ကိုထိုးဖောက်ဖို့အားမလျော့ပဲကြိုးပမ်းကြဖို့သူကတိုက်တွန်းသွားပါတယ်။သူ့ရဲ့မင်းကွန်းကိုမြန်မာအမျိုးသမီးတွေကရောဘလို့တုံ့ပြန်ကြသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍအတွက်ဒေါ်လာလတန်ကစူးစီးတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And
I've just received a call from Secretary Clinton. She congratulated us, it's about us, on our victory. And I congratulated her. And her family on a very, very hard fought campaign. I mean, she fought very hard. Hillary has worked.
You know, Guna Abe, Nangayai, when you clean the up, Fung Sakavare, General Jacob, and Nayara address, Suga, General Chijugavare, General Sune, Sumi Dazugo, Say Jubangaya, and Meswe, Lushamu, Piambi Chijilai Pare, Suga, Say Go Juzagavare.ဟဲ့လေဟာကလာအတန်ကြာကြာပဲစိတ်ကိုကြိုးစားခဲ့သူဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံအတွက်သူ့ထမ်းဆောင်ပေးခဲ့တာတွေအတွက်သူ့ကိုကျေးဇူးတင်ရမှာဖြစ်ပါတယ်။ကျွန်တော်စိတ်ခံစားချက်အပြည့်နဲ့တော့ပြောတာဖြစ်ပါတယ်
။အဲ့ဒါကတော့ဒီကဘာလုံးကစိတ်ကိုစိတ်ဝင်စားစွာစောင့်ကြည့်ခဲ့တဲ့နိုဗ ెంబ ာ10ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာအများကနိုင်မယ်လို့မမျှော်လင့်ထားတဲ့ Republican သမ္မတလောင်း Donald Trump အနိုင်ရရှိလိုက်တဲ့အတွက်ကြောင့်သူကနယူးယောက်မှာအောင်ပွဲခံမိကွန်းကိုပူထူးနေစောစောပိုင်းကခုလူပြောကြရမှာသူ့ပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ရဲ့နိုင်ငံအတွက်တာဝန်ထမ်းဆောင်ပေးခဲ့မှုကိုညီတမ်းမှာအခုလူထက်သွင်းပြောကြားခဲ့တာဖြစ်ပါတယ်ထရမ့်ပြောခဲ့တယ်လို့ပါပဲဟီလရီကလင်တန်အနေနဲ့သမ္မတဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရသူကိုတယ်လီဖုန်းဆက်ချီကျူးခဲ့ပြီးတဲ့နောက်သူရွေးကောက်ပွဲရှုံးနိမ့်ကြောင်းအတိမတ်ပြုပြောကြားတဲ့မိကွန်းကိုနယူးယောက်မှာသူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်ခုလူပြောကြားရမှာရွေးကောက်ပွဲမဲဆွယ်လှုပ်ရှားတဲ့ကာလအတွင်းတစ်ဖက်နဲ့တစ်ဖက်မညာမတာဝေဖန်ပြောဆိုထောက်ပြခဲ့လို့ရန်လိုမုန်းထားမှုတွေကြောင့်နိုင်ငံအနေနဲ့စိတ်ဝင်းကွဲမှုတွေရှိတာကိုကူစားပြီးသမ္မတဒင်းနဲ့အတူလက်တွဲဆောင်ရွက်သွားဖို့ဟီလရီကလင်တန်ကပြောခဲ့ပါတယ
် We have seen that our nation is more deeply divided than we thought. But I still believe in America and I always will.
ကျမတို့နိုင်ငံဟာဒီရွေးကောက်ပွဲတွင်ပိုပြီးစိတ်ဝင်းကွဲနေတယ်ဆိုတာကိုကျမတွေ့ခဲ့ရပါတယ်။ဒါပေမဲ့လို့လေအမေရိကန်ပြည်ထောင်စုပေါ်မှာကျမခုတည်းကယုံကြည်ချက်မပြတ်ပါဘူး။ဘယ်တော့မှလည်းပြတ်မှာမဟုတ်ပါဘူး။ယုံကြည်ချက်မပြတ်ဘူးဆိုရင်ဒီရွေးကောက်ပွဲရလဒ်ကိုကျမတို့လက်ခံကြိုဆိုရမှာဖြစ်တယ်လို့အနာဂတ်ကိုလည်းမျှော်မှန်းကြရမှာဖြစ်ပါတယ်။ Donald Trump ကကျမတို့ရဲ့သမ္မတဖြစ်လာမှာပါ။ကျမတို့သူ့အပေါ်သဘောထားကြီးဖို့လိုပြီးနိုင်ငံကိုခေါင်းဆောင်နိုင်မဲ့အခွင့်အလမ်းကိုလည်းသူကိုပေးနိုင်ရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောကြားသွားတာဖြစ်ပါတယ်။တချိန်နဲ့မှာပဲဒီမိုကရေစီရဲ့အနှစ်သာရကို ဆက်လက်ပံ့ပိုးထောက်ခံသွားဖို့လေသူကတိုက်တွန်းခဲ့ပါတ
ယ် Our constitutional democracy enshrines the peaceful transfer of power and we don't just respect that we cherish it it also enshrines other things the rule of law the principle that we are all equal in
ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီနှိကြဖွဲ့စည်းပုံခြေခံဥပဒေအရငင်းချစွာအာဏာလွှဲပြောင်းပြီးရေကိုဥထိတ်ထားတာဖြစ်ပါတယ်ကျမတို့အဲ့ဒီအချက်ကိုလေးစားယုံမကမျက်နှာတံပိုးထားကြရမှာဖြစ်ပါတယ်ဒါအပြင်ဖွဲ့စည်းပုံမှာပါဝင်တဲ့တရားဥပဒေစိုးမိုးရေးဒဏ်တူအခွင့်အရေးလူ့ကုန်သိက္ခာလွတ်လပ်စွာဘာသာကိုယ်ခွင်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့စံတန်ဘိုးတွေလည်းပါရှိတာဖြစ်ပါတယ်ဒီစံတန်ဘိုးတွေကိုကျမတို့ထွေးပိုက်ကြရမှာဖြစ်တယ်လို့ကာကွယ်ဆောက်ရှောက်ကြရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်သမရရွေးကောက်ပွဲမှာသူအနိုင်ရရှိရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့မဲဆွယ်လှူရှားခဲ့ကြသူတွေကိုလည်းခုလိုအရေးရှုံးနေတဲ့အတွက်ကြောင့်သူကတောင်းပန်စကားပြောကြပြီးဘဝမှာအနိုင်အရှုံးနဲ့ရင်ဆိုင်ကြရပေမဲ့လို့လေယုံကြည်ချက်မပြတ်ကြဘူးလူငယ်တွေကိုတိုက်တွန်းခဲ့ပါတယ
်။ This loss hurts but please never stop believing
ဒီရှုံးနေမှုဟာတိတ်ကိုစိတ်ဆင်းရဲစရာဖြစ်ပါတယ်ဒါပေမဲ့လို့လေအနိုင်ရဖို့ကြိုးစားထိုက်မယ်ဆိုရင်တော့ဘယ်တော့မှလက်မြောက်အရှုံးမပေးပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းခဲ့ပါတယ်အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဟီလရီကလင်တန်နေနဲ့သမ္မတကတော့အထက်လွှတ်တော်မှနိုင်ငံခြားရေးဝန်ကြီးစသဖြင့်တာဝန်တွေကိုအဆင့်ဆင့်ထမ်းဆောင်ခဲ့ပြီးအသက်69နှစ်အရွယ်မှာဖာမျက်နှာချက်ကိုထိုးဖောက်ဖို့ကြိုးစားခဲ့ပေမဲ့လို့လေသူဟာမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လေအထူးသဖြင့်မင်းကလေးငယ်တွေအနေနဲ့ဒီပန်းတိုင်ရောက်နိုင်ဖို့အားမလျှော့ကြဖို့ကိုလေသူကတိုက်တွန်းခဲ့ပါလေ
။ I know we have still not shattered that highest and hardest glass ceiling.
အမြင့်ဆုံးနဲ့အမှားဆုံးဖာမျက်နှာချက်ကိုကျမတို့ထိုးဖောက်နိုင်ခြင်းမရှိသေးပါဘူးဆိုတာကိုကျမသဘောပေါက်ပြီးပါလေ။ဒါပေမဲ့လို့လေဒီနေ့မှာတော့တယောက်ယောက်ကကျမတို့အခုထင်ထားတာတွေတောင်ပုံမြန်ပြီးတော့ဖာမျက်နှာချက်ကိုထိုးဖောက်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်။ဒီမိကွန်းကိုကြည့်ရှုနေကြတဲ့မင်းကလေးငယ်အားလုံးကိုကျမပန်ကြားလူတာကတော့ကိုယ့်ရည်မှန်းချက်အောင်မြင်ဖို့ကဘာပေါ်မှာလူတိုင်းဟာအခွင့်အရေးရထိုက်ကြတယ်လို့ကိုယ်မှာလုံနိုင်စွမ်းရှိပြီးကိုဟာတန်ဖိုးရှိတဲ့လူတူဖြစ်တယ်ဆိုတာကိုဘယ်တော့မှတန်တရားမရှိကြပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းပြောကြားသွားပါတယ်။သူခုလိုပြောကြတဲ့မိကွန်းကိုနိုင်ငံတော်နားဆင်ကြတဲ့အထူးသဖြင့်သူ့ပေါ်ထောက်ခံသူတွေအနေနဲ့45ဦးမြောက်အမေရိကန်သမ္မတဟာတမိုင်းမှာပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လီမလားဆိုတဲ့မျှော်လင့်ထားတဲ့အမျိုးသမီးတွေအနေနဲ့ကတော့အတော်လေးကြေကွဲကြတာဖြစ်ပါတယ်။အဲ့ဒီကြေကွဲသူတွေထဲမှာဟီလရီကလင်တန်ကိုကာလကြာရှည်ထောက်ခံအားပေးခဲ့သူပင်စလဗေးနီးယားပြည်နယ်ကဒေါ်ဖြူဖြူလည်းပါဝင်ပါတယ
်။ဘယ်တော့မှမျှော်လင့်ဘူးလေ။ဒါတော့ကြီးဖြစ်လာမယ်ဆိုတော့ကျမမာကကျမ breast cancer ရှိတယ်နဲ့ကျမရဲ့ပုံကိုရရပြောမယ်ဆိုရင်ကျမကိုဆီအောင်ကရှင်းမှာ breast cancer ဖြစ်နေပြီလို့ပြောတဲ့ချိန်မှာကျမကြီးကဘာမှတုံတုံချောက်ချောက်ဘာလို့ကျမအလွန်တရာကိုဆေးဝါးနဲ့ပတ်ပြီးအဆင့်မြင့်နဲ့ဆေးရုံမှာရောက်နေတဲ့အတွက် breast cancer ရှိရင်တော့ဒီ American နိုင်ငံရဲ့ဆေးဝါးကုသမှုနဲ့တော့ငါတော့အသက်ရှင်မှာပဲဘာမှကြောက်စရာမလိုဆိုကျမစက်တဲ့အထွက်တာဘာမှမတုံတုံချောက်ရတာဆီအောင်မအထွက်တာအကောင်းဆုံးဒီ breast cancer ကိုကျမကိုကုပေးနိုင်မဲ့นีลานี่บาเรရှိတယ်ဒါပဲဖြစ်တယ်ဘာမှကိုကျမတုံလုံးချောက်ချမ်းခြင်းမရှိဘူးအခုဟီလီကလင်တန်မတိုင်ဘူးဆိုတာတိသွားတဲ့ခါမှာကျမလေအရန်ကိုတုံလုံးချောက်ချတာဆောက်တီးရမရအောင်တုံလုံးချောက်ချတော့လေအဲ့နေတညလုံးနဲ့အိတ်လို့မရဘူးနောက်သူသမီးပို့ဆိုးတာကျမရဲ့လက်ပ်တော့မှာကျမတငယ်ချင်းဩစတြေးလျတငယ်ချင်းလည်းသူကလည်းနာမည်နေပြီသူကလည်းဟိုမှာကြည်နေဘူးဘလို့ဖြစ်တာလဲဘလို့ဖြစ်တာလဲအင်္ဂလန်မှာရှိတဲ့တငယ်ချင်းတွေလည်းဟာဘလို့ဖြစ်တာလဲဘလို့ဖြစ်တာလဲဆိုကြတယ်မတော့ဘာကိုလေကျမအရန်ကိုတုံးလုံးချောက်ချတယ်တကယ်ကိုတုံးလုံးချောက်ချသွားပါတယ
်ဒေါ်ဖြူဖြူအနေနဲ့ဟီလရီကလင်တန်နယူးယောက်မှာနောက်ဆုံးပြောကြားခဲ့တဲ့မိကွန်းမှာအမှတ်ရစရာဖြစ်တဲ့အချက်တွေကိုလည်းခုလိုထောက်ပြပါတယ
်အာကျမလေဘလို့ခေါ်မလဲလုံးဝမညှော်လင့်ဘူးဒလုံရုံးမိကွန်းကြားလိုက်မယ်လို့မညှော်လင့်ခဲ့ဘူးလေဒါကြားရတယ်ဆိုတော့လေတော်တော်လေးရှင်ထဲမှာတော်တော်ထိခိုက်တယ်လေဟိုသူ့ကိုထောက်ခံတဲ့လူတယောက်နေတယ်ဘာလို့သူကိုယ်ကိုင်းနဲ့ပြောတယ်လေသူ့တကားပေါ့နော်ဒါကိုရှုံးတဲ့အတွက်ကြောင့်သူထောက်ခံတဲ့လူတွေရောရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့လူတွေကိုလည်းသူရွေးကောက်ပွဲရဲ့ရလက်ကထင်လို့မဖြစ်လာတာကိုသူတောင်းပန်ပါတယ်ဆိုပြီးသူပြောတယ်ပြောပြီးနောက်သူကပြောလဲဆိုရင်ထဲမှာနားနေရကိုခံစားရတော့တော်တော်နဲ့ပျောက်သွားမှာမဟုတ်ဘူးလို့ သူကပြောရဲဆိုတော့ပြန်မှာကျမတို့အဲ့လိုမျိုးသူပြောတဲ့အတိုင်းပဲရင်းထဲမှာခုရတီနားတယ်တော်တော်နဲ့ပြောင်းမယ်တောင်းမထင်ဘူ
း Hillary Clinton ကိုမဲပေးခဲ့သူ Berlin ပြည်နယ်နေဒေါက်ခင်မာကြီးကလည်းသူရဲ့ခံစားချက်ကိုအခုလိုပြောခဲ့ပါတယ
်စိတ်တော့မကောင်းဘူးပေါ့နော်ဘာဖြစ်လဲဆိုတော့ကိုကထင်တာ Hillary ပဲနိုင်မယ်ထင်နေတာဟုတ် debate တွေလုပ်တော့လေ Hillary ကြီးပဲเนี่ยนะตัวเวนายเมทเนี่ยกว่าเลย Hillary ก็ไปพูดไอ้กาชื่อเนี่ยเนาะตัวไปเก็บไว้ถ้าใบแม้ไปตั้งแต่เลยถ้ากูคิดจะไล่ขึ้นมาဖြစ်ไปตามเมทเลยแล้วนอกซุ้มเนี่ยตัวไอ้สกาดิจำจ้าล่ะไม่เข้ามาอู้ดาแม้ตัวอ่ะပြောว่าเลยชั่วมาเราฟิวเจอร์ตําราบาไปဖြစ်ตัวไปเลยดรตบอดาจีก็ตัวပြောไปเลยที่ transaction เลยที่ดาวเวมาเลยเอเอซิซิเนี่ยဖြစ်ตัวปุ๊กก็เลยตัวโหลลาไปสว่าเลย Hillary อ่ะไอ้โหลเนี่ยပြောไปชุ้งน่ะชุ้งน่ะป่ะดาแม้ชิเสร็จပြီးတော့ပဲဒီ president ဖြစ်မဲ့ဒီ Trump လည်းသူလုတ်ဆိုင်နေနေရလုတ်ပေးပါမလို့သူပြောတာပေါ့လေ
Hillary Clinton ရဲ့ဒုတိယသမ္မတလောင်း Tim Kaine ကလည်း New York မှာမိကွန်းပြောကြားခဲ့ရမှာ Hillary Clinton ဟာ American သမိုင်းမှာနိုင်ငံကောင်းကျိုးအတွက်အများကြီးလှုပ်ဆောင်ပေးခဲ့တဲ့အမျိုးသမီးဖြစ်ပြီးဖွဲ့စည်းပုံခြေကံဥပဒေအရ Electoral Vote ရွေးကောက်ပွဲကိုယ်စားလှယ်မဲ့အရေးအတွက်မှာ Trump ကိုရှုံ့နှိမ်ခဲ့ပြီးမဲ့လို့လေpopular vote ဖြစ်တဲ့လူတို့ကပေးတဲ့မဲ့ဆန္ဒစုစုပေါင်းမှာတော့ Trump ကိုသူကအသာရခဲ့တာဖြစ်ပြီးဒါဟာအောင်မြင်မှုကြီးတရဖြစ်ပါတယ်လို့ပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလာဒါစီစီတိဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုတုဒ္ဒဆုံးလင်အမေရိကန်တခွင်ကိုဆက်ပါဦးမယ်ရှင်အမေရိကမှာသမရရွေးကောက်ပွဲပြီးပြည်သူတွေရဲ့မျှော်လင့်ချက်နဲ့သဘောထားမြင်တွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ကိုတို့နေအခုဒီအမေရိကမှာတော့ရွေးကောက်ပွဲပြီးသွားပြီပေါ့လေ Republican Party ကိုကိုစားပြုဝင်ရောက်ရှင်ပြန်ခဲ့တဲ့ Donald Trump ကဒီရွေးကောက်ပွဲမှာသမရအဖြစ်ရွေးချယ်ခံရတယ်ဒီရွေးကောက်ပွဲရလဒ်တည်းကကိုထွန်းတင်မျှော်မှန်းထားသလိုဖြစ်လာခဲ့ရလား
ကျွန်တော်တို့အားလုံးထင်နေတာက Hillary Clinton ပဲဒီရွေးကောက်ပွဲကိုနိုင်ဖို့တေချာပြီးဖြစ်နေပါတဲ့အတွက်ညနေပိုင်းလောက်ကြာတဲ့အခါကျတော့ကျွန်တော်အားလုံးမြင်တဲ့အတိုင်းတော့ Trump ပေါ့နော် Donald Trump ကနေပြီးတော့ဒီဥစ္စာကို victory ကိုယူသွားပါတယ်နောက်ပြီးတော့ American နိုင်ငံအတွက်ကတော့သူနိုင်တဲ့အကြောင်းကလည်းပါတာကသူက American နိုင်ငံသားတွေလုံနေတဲ့ဟာကိုပဲသူကမျိုးချစ်စိတ်ကိုပို့ပြီးတော့အားလုံးကိုနိုးကြအောင်လုပ်လာခဲ့တဲ့အတွက်သူရဲ့အနိုင်ရရဲ့ပါတရားရလဲပါပါတယ်ခင်ဗျာအဲ့ဒီဥစားကိုလေ
အခုဒါကိုထွန်းတင်တို့ဟိုနေထိုင်နေတာ Texas ပြည်နယ်ဆိုရင်လည်းပဲဒါ Republican ဟိုပါတီသမ္မတလောင်းကိုပဲရွေးချယ်ခဲ့တာပေါ့ဆိုတော့ Texas မှာလည်းပဲဒါ Donald Trump ကအနိုင်ရခဲ့တယ်ဆိုတော့ဟိုဒါပေမဲ့လည်းခုနလိုပေါ့လေမျိုးချစ်စိတ်တက်နဲ့အရင်ခံပြီးတော့ Donald Trump ကိုဟိုအားလုံးကဒီ American နိုင်ငံသားတွေကမဲပေးခဲ့ကြတယ်ဆိုပေမဲ့လည်းပဲတစ်ဖက်မှာသူကစိတ်လိုက်မှမပြောဆိုဓာတ်သူတဦးဖြစ်နာမည်ကြီးပါတယ်ဆိုတော့ဟိုဒီအချက်တင်နဲ့ပတ်သက်ပြီးတော့ကြတော့ကောဟိုမဲဆန္ဒရှင်တဦးအနေနဲ့ဒါမှမဟုတ်နိုင်ငံသားတဦးအနေနဲ့ဒီအချက်လက်ပေါ်ကဘယ်လိုမြင်ပါလဲ
ဟုတ်ပါတယ်ခင်ဗျာသူမူသားသုံးပြီးမပြောပါဘူးခင်ဗျာသူပြောရင်သူ straight ပဲပြောပါတယ်သဘောကခုနဲ့ကျွန်တော်နဲ့ကိုစီးပွားရေးတစ်ခုလုပ်မယ်ဆိုရင်ကျွန်တော်မချိုက်ဘူးဆိုရင် तू ကမချိုက်ဘူးလို့ပြောတတ်တယ်အချင်းသူ့မှာရှိပါတယ်ခင်ဗျာအဲ့ဒါလည်းတစ်ဖက်အနေနဲ့ခေါင်းဆောင်တယောက်ပီတာတာလည်းပါပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဟိုမူသားသုံးပြီးတော့ as a politician တယောက်အနေနဲ့ပြောသွားနေလဲတိုင်းပြည်အတွက်တစ်ခါလေကြတော့မကောင်းဘူးပေါ့နော် election ကို
ဟုတ်ကဲ့ပါဆိုတော့ကိုထွန်းနေကဒါဟိုမြန်မာ American ကုန်သင်ကြီးများအသင်းရဲ့ဥက္ကဋ္ဌလေးဖြစ်တဲ့ဒါစီးပွားရေးသမားတဦးလေးဖြစ်တဲ့ဆိုတဲ့အခါကျတော့အခုလို့ဒါစီးပွားရေးသမားတယောက်ဟာအခုလိုနိုင်ငံရဲ့အကြီးအကဲသမရဖြစ်လာတဲ့အခါကျတော့ဟိုရှေ့ဆက်ပြီးတော့စီးပွားရေးအခွင့်အလမ်းတွေနဲ့ပတ်သက်ပြီးတော့ဟိုဟိုဘာတွေမှာပို့ပြီးတော့ဟိုအားသာချက်တွေဟိုရှိလာလိမ့်မယ်လို့မျှော်မှန်းထားလဲ
ကျွန်တော်တခုပြောပြပါမယ်ဒီနေ့အခုမီဒီယာတခုလုံးကိုလည်းပြောတယ်သူလည်းသူ့ရဲ့ speech တန်းမှာလည်း first speech တန်းမှာလည်းပြောပါတယ်ကျွန်တော်ဒီ election နိုင်ဖို့ပြောခဲ့တာတွေကိုတဲ့ဘယ်လိုမှဟိုဟာမဖြစ်ပါနဲ့တဲ့ကျွန်တော်ကအားလုံးနဲ့ Democrat ကောအလုံးလူတို့နဲ့ပါပေါင်းပြီးတော့ကျွန်တော်ရှေ့ကိုတိုင်းပြည်အတွက်ဆက်ယူသွားပါမယ်အဲ့ဒီဥစ္စာကိုကျွန်တော်ကဒါကြောင့်ပြောတာပါဟိုသူရဲ့ဟိုပါပေါ့သူကတိုင်းပြည်အတွက်တိုးတက်ရတိုးတက်ကြောင်းအမေရိကန်တိုးတက်ရတိုးတက်ကြောင်းနောက်ပြီးတော့ဘယ်သူနဲ့မဆိုဟိုကလှုပ်ပါမှာပေါင်းပြီးတော့တူတွဲပြီးတော့တိုင်းပြည်တိုးတက်ရတိုးတက်ကြောင်းကိုလည်းလှုပ်ပါမှာကျွန်တော်တို့တိုင်းပြည်အတွက်တခုကျွန်တော်နည်းနည်းလေးပြောပါပြောသေးချင်ပါတယ်မြန်မာနိုင်ငံအတွက်ကိုလည်းလေကျွန်တော်တို့ကဘဒူလာလာပါကျွန်တော်တို့နိုင်ငံတိုးတက်ဖို့အတွက်သူတို့နဲ့ပေါင်းလို့ရမယ်ဆိုရင် Republican ပဲဖြစ်ပါစေအခုက Republican Party မဟုတ် Donald Trump Party လို့ဖြစ်နေပါပြီခင်ဗျာသူတဦးတည်းရောက်တဲ့ဥဆောင်ပြီးတော့ယူသွားနေတယ်ဆိုတော့လေကျွန်တော်တို့ကအဲ့ဒီအလေးကိုသူနဲ့ပေါင်းပေါင်းပြီးတော့ဆက်လုပ်သွားဖို့ပါပဲဒါပေမဲ့ Hillary Clinton နောက်ဆိုင်တော့ဘာဖြစ်လဲဆိုရင် ကျွန်တော်တို့သိရမှာကသူကဗမာပြည်နဲ့နည်းနည်းလေးထိတွေ့မှုရှိတယ်အဲဗမာမြန်မာပြည်ကိုလည်းရောက်ခဲ့တာလည်းမချခဏရောက်ခဲ့ပြပါတယ်ဆိုတော့အဲ့ဒါမျိုးလေးပေါ့ဒါပေမဲ့သူ့ကိုလည်းကျွန်တော်တို့ဖိတ်ခေါ်ပြီးတော့ခေါ်လာပြီးတော့မြန်မာပြည်အကြောင်းကိုကျွန်တော်တို့ပြမြန်မာပြည်ရဲ့လိုအပ်တာတွေအကုန်လုံးပြောပြပြီးဆက်လုပ်သွားဖို့ပါပဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုတခါဆက်သွဲပြီးတော့မင်းမြတ်သူကတော့ကိုအေးမြင့်ဖြစ်ပါတယ်သူကတော့ North Carolina ပြည်နယ်ရပါ North Carolina ပြည်နယ်ဆိုတာဒီပြီးခဲ့တဲ့ဒီသမရရွေးကောက်ပွဲမှာဒါဟိုသမရလောင်းနှစ်ဦးစလုံးကိုဒီပါတီနှစ်ခုစလုံးကိုထောက်ခံတဲ့သူတွေအများအပြားနေထိုင်ကြတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဆိုတော့ဒီပြည်နယ်မှာကိုအေးမြင့်ကလည်းပဲဒါမဲပေးခဲ့တာဆိုတော့ကိုဖြစ်စေခြင်းနဲ့ဆန္ဒတွေအတိုင်းဖြစ်လာခဲ့ရဲ့လား
ကျွန်တော်မျှော်လင့်နေရဆိုတော့ကျွန်တော်ကဒီမိုကရက်ကိုမေးထဲတာဒါပေမဲ့အခုကတော့ Republican ကနိုင်သွားတယ်လေနိုင်တော့လည်း Republican စီကမျှော်လင့်စရာတော့ဒီ Donald Trump ကသူပြောတဲ့အတိုင်း American စီးပွားရေးအားကောင်းလာနိုင်တာပေါ့ပြည်ပရောက်တဲ့တရုတ်ပြည်ရောက်နေတဲ့ American စီးပွားရေးတွေပြန်ခေါ်မယ်ဟာလားပြည်တွင်းလုပ်ငန်းတွေပုံပုံရရှိလာနိုင်မယ်ဝင်ငွေကုန်တွေလည်းသူက short ကောင်းမယ်ပြောထားတယ်လေအဲ့လိုဟာမျိုးတွေရလာတော့ပြည်တွင်းမှာလောက်ကိုင်းနေကောင်းလာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ပြီးခဲ့တဲ့ကြာရွေးကောက်ပွဲမှာဆိုလို့ရှိရင်ဒါဒီမိုကရက်ပါတီဘက်ကတော့ဒီကျမ်းမာရေးနောက်တစ်ခုကဒါလူငယ်တွေအတွက်ဆိုလို့ရှိရင်ဒီကောလိပ်ပညာရေးပေါ်လေနှစ်နှစ်အထိဟိုအလကားတင်ယူခွင့်ဟိုပေးမယ်ဆိုပြီးတော့ဒါသူတို့ဘက်ကပြောဆိုထားတာတွေရှိပါတယ်ဆိုတော့အခါကျတော့အခုတော့ဒါဒီမိုကရက်ပါတီကရွေးချယ်မခံရဘူးဆိုတော့ဒီလိုအနေအထားမျိုးဖြစ်လာစရာဟိုအခြေအနေကတော့နည်းနည်းအလှမ်းဝေးသွားတာပေါ့လေမိဘတဦးအနေနဲ့ဒီအနေအထားပေါ်ရောဗာမြန်ပြောချင်ပါလေ
ကလေးတွေကပညာရေးကတက်သူတက်မယ်ဆိုလို့ရှိရင်ဗျာတစ်နှစ်ကိုလို့ဆိုရင်အနည်းဆုံး2000ကျွဲလောက်ကုန်မယ်အနည်းဆုံးအဆင့်ပေါ့နော်ဆိုတော့နှစ်နှစ်ဆိုရင်9000လောက်ကုန်မယ်ဆိုတော့အကျွေးတွေကပြီမယ်လေအကျွေးတွေကပြီမှာတေချာတယ်အဲ့တော့ဒီမိုကရက်ကဒါအဲ့ပညာရေးစနစ်ကိုအကောင့်တယ်ပုံမဲ့ဆိုရင်ကလေးတွေကကျွေးလည်းမပြီးတော့ဘူးအေးချမ်းချမ်းနဲ့ပညာသင်ငွေရမှာပေါ့ဗျာအခုတော့အဲ့ဒီခွင့်ရင်ဆုံးရှုံးသွားတယ်လို့ဒါခံစားရတာပေါ့
ဒီရွေးကောက်ပွဲမတိုင်ခင်မှာတုန်းကဆိုရင်တော့ဒါ Republican သမရလောင်းကိုထောက်ခံတဲ့သူတွေကသူတို့မျှော်မှန်းထားတယ်လို့ဖြစ်မလာဘူးဆိုလို့ရှိရင်ဒါတပုံထားမယ်အဲ့လိုတောင်ပြောဆိုခဲ့တာရှိပါတယ်ဆိုတော့ကိုအေးမြင့်အနေနဲ့ကလည်းပဲကိုမျှော်မှန်းထားတယ်လို့ဖြစ်မလာနဲ့ပတ်သက်ပြီးတော့ဘယ်လိုပြင်ဆင်ထားလဲ
ဒါတော့အများပြည်သူကနေပြည်သူလူထုကတင်မြှောက်လိုက်တဲ့ဆုံးဖြတ်ကတော့ဒါကျွန်တော်တို့ကကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလက်ခံပါပဲလေပြည်သူလူထုကအများစုတင်မြှောက်လိုက်တဲ့အစိုးရဖြစ်တဲ့အတွက်ဒီအစိုးရရဲ့စီးသွားတဲ့စီစနစ်အောက်မှာကျွန်တော်တို့ကလိုက်ပြီးတော့တာဝန်ထမ်းဆောင်ပေးမယ်နိုင်ငံသားတယောက်ကတာဝန်မှာပဲ
တီတီကမေရီလန်းပြည်နယ်မှာနေတာပေါ့လေမေရီလန်းပြည်နယ်ဆိုပေမဲ့ဒါဝါရှင်တန်ဒီစီရဲ့ဒီမြို့တော်ဧရိယာထဲမှာပါတဲ့နေရာမှာနေတာပေါ့ဆိုတော့ဒီမေရီလန်းပြည်နယ်ဆိုတာကတော့အထူးသဖြင့်ဒါဒီမိုကရက်တွေအားကောင်းတဲ့နေရာပေါ့လေတီတီကအကြောင်းသူတူဦးလဲဖြစ်တယ်အခုဒီရွေးကောက်ပွဲမှာကိုကဝင်ပြီးတော့ဟိုပထမဆုံးအနေနဲ့ဟိုပါဝင်ပြီးတော့မဲပေးခဲ့တယ်ဆိုတော့ရွေးကောက်ပွဲမှာကိုမျှော်မှန်းထားတယ်လို့ဖြစ်လာရဲ့လား
မီးတီရီရရှိချင်တာ Hillary ရရှိချင်တာပေါ့နော်ဘာဖြစ်လို့ဆိုပမာပြည်တော့တော့ကြည့်ပြီးပြီးတော့တီရီမဲပေးခဲ့တာပေါ့နော
်ဒါ Hillary နိုင်မယ်ဆိုလို့ရှိရင်မြန်မာပြည်အတွက်လည်းအလားအလာတွေကပိုကောင်းတယ်ဆိုတာအဲ့ဒါဘာလို့ဆိုလို့တာပါလဲ
ကောင်းမယ်လို့ထင်တယ်ဘာဖြစ်လို့ဆိုဟိုတောင်းဆွကြည့်လို့ဘာလို့နဲ့လဲသူကအထင်မျိုးအဆက်အသွယ်ရှိတာတည်ကြားတယ်ပေါ့နော်သတင်းတွေထဲမှာလည်းကြားတယ်အဲ့လိုမျိုးဆိုပမာပြည်တော့ကောင်းမယ်ထင်လို့တီရီကလည်းပမာပြည်တော့လည်းစဉ်းစားရတယ်ဒီမှာနေပေမဲ့လည်းဒီမှာတော့လဲစဉ်းစားအဲ့တော့တီးရောအဲ့ Hillary room မဲ့ပြရဘာတော့လဲတော့တီးလဲတေးချာကောင်းကောင်းမသိဘူ
းဒါမှလည်းပဲ Hillary Clinton ကခုနလိုမျိုးပေါ့လေအထူးသဖြင့်ဒါ email ကိစ္စတွေမှာအစိုးရကဒါဟိုပေးထားတဲ့ email ကိုမသုံးမနဲ့ကိုယ်အိမ်မှာဒါကိုယ်ပိုင် email server နဲ့သုံးနေဆိုတဲ့ကိစ္စကိုလည်းပဲဒါလူများကတော်တော်တန်လျာဖြစ်တယ်လေတီးရောအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုထင်လဲ
တီးရမှန်တယ်တီးရထင်တာကတော့ तू အဲ့လိုမျိုးကြောင့်မလုပ်တင်ဘူးဆိုတာဒီသူ့ဘက်ကလည်းဒီအိမ်မှာနည်းနည်းစိတ်ဟိုဖြစ်သွားပါတော့စိတ်ဖြစ်သွားဆိုတော့အဲ့ဒါအတော်လူတေရာကြီးအများရှိရဲ့အဲ့လိုဘယ်လိုပြောမလဲ military ထဲမှာဆိုလို့ရှိရင်လည်းအရန်ဟိုတင်းကျပ်တယ်လေ email ကိစ္စရင်းနဲ့တင်မှာအဲ့လိုမျိုးကို email လည်းတုံးလို့မရအဲ့လိုမျိုးရှိရဲ့အဲ့ဒါအတော်လူတေရာကြီးအများရှိရဲ့အဲ့တော့ Hillary ကအဲ့ဒါတော့မလုပ်တင်ဘူးအဲ့ဒီအတွက်ကြောင့်ဒီစိတ်တော့နည်းနည်းချက်သွားဒါပေမဲ့ clear အဲ့လိုမျိုးအခုဖြည့်ရှင်းတာပဲပေါ့နော်အဲ့လိုမျိုးအဖေကဘာမှမဖြစ်တော့ဘူးဆိုပြီးတော့ဒါပေမဲ့လူတွေကတော့မုန်းနေကြတော့ပေါ့နော်ဒါပေမဲ့သူအဲ့အပြစ်လေးတစ်ခုလုံးမိရတော့မှားရဲ့
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆုံလင်အမေရိကန်တခွင်ပြန်လဲထုတ်လွှင့်ချက်ကိုအင်ကာနေ့မနေ့ပိုင်းမှာတစ်ချိန်နှာစင်နိုင်ပါလေရှင
်တော်တာရှင်များရှင်အမေရိကန်ပြည်အောင်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန်ဒီစီမြို့တော်ကြီးနေ့လေးမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့မ မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတစိမ့်တက်တဲ့အလှမ်းဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်သမ္မတအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်ဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရတဲ့ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါတယ်ရှင
်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါစေရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရရှင
်။မင်းနဲ့မကြာခဏတုပ်လိရှိတဲ့မြန်မာနိုင်ငံမှာမြစ်ဆုံဒေတာတွေဆယ်တွေဆောက်တဲ့မဆောက်တဲ့ဘူမိဗေဒပညာရှင်တွေအမြင်ကိုသိရအောင်မြန်မာနိုင်ငံငရင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပါ။မြစ်ဆုံဒေတာမှာဆယ်ပြန်ဆောက်ဖို့မဆောက်ဖို့အခုထိမရေမြအခြေအနေမှာရှိနေပါတယ်ဒီနေရာဟာတောင်မြောက်နီးပါးတန်းနေတဲ့သခိုင်းပြည့်ရွရဲ့အရှိတ်ကက်ရမှာရှိနေပြီးအရင်ကလည်းအပြင်းငရင်လှုပ်ခဲ့ဘူးတဲ့နေရာပါဒါအပြင်ဆောက်မဲ့ဆယ်ကလည်းရေတိုလောင်မဲ့ပမာဏတိတ်ပြီးများတဲ့ဆယ်ဖြစ်နေပါတယ်ဒါကြောင့်တကယ်လို့များဆယ်တွေဆောက်ဖြစ်မယ်ဆိုရင်ထိခိုက်နိုင်တဲ့အနေအထားကဘယ်လိုရှိပါသလဲကြီးမားတဲ့ရေဖြည့်အားကြောင့်တွေ့လာနိုင်တဲ့ဆိုးကျိုးတွေကဘာတွေပါလဲ
။မြေဆုံကကြတော့ဟိုဒါတော့ကျွန်တော်တို့ကရှူတောင်မျိုးစုံကမြေဆုံကြတော့စဉ်းစားရတာပေါ့ပေါ့နော်။ဟိုကျွန်တော်ကငလျင်ဆိုတာမျိုးတစ်ခုတည်းကြတော့ဆယ်ပဲတစ်ခုပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့။ဟိုစောက်မယ်ဆိုရှင်ငလျင် resistant design ပေါ့။ဟိုစောက်မယ်ဆိုရင်သူကစောက်လို့တော့အကြောင်းပြချက်ရတာပေါ့။တိုးတော်လည်းပဲတခြားရှူတောင်တွေကကြည့်ပြီးမှသာလျှင်စောက်တဲ့မစောက်တဲ့ဆုံးဖြတ်ရတာပေါ့။ဖြစ်ပြနေတာကတော့အသေးစိတ်လေးလားဆန်းစစ်ပြီးတဲ့အခါကျတော့ဒီဆောက်တဲ့ဒီဇိုင်းနဲ့ဟိုတဲ့နဲ့မဟုတ်ဘဲနဲ့ assessment နဲ့မဟုတ်ဘဲနဲ့ပေါ့ဆောက်ပြီးတဲ့အချိန်အနာဂတ်အထိပေါ့သူတို့ဘာတွေလုပ်ပြီးနိုင်မလဲဆိုတဲ့ဟာမျိုးပါထည့်သွင်းပြီးတော့ပြောမယ်ဆိုရင်တော့ပိုကောင်းတာပေါ့ငလေးရှိတော့တခုရဲ့ကြည့်မယ်ဆိုလို့ရှင်တော့ဒီကောင်ဒီဇိုင်းပြည့်ရည်ရဲ့ကျွန်တော်ရှေ့ဘက်ကရဲ့မှာရှိနေတယ်အတိတ်တုန်းကလည်းပဲ magnitude 7.6 ပတ်ဝန်းကျင်ထိလှုပ်ထားမှုတွေဟာရှိတယ်ဇိုင်းပြည့်ရည်နထောင်းစနစ်တပိချင်းငလျင်လှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတည်းငလျင်လှုပ်နိုင်ကြည်အလားအလာကလည်းနည်းနည်းများနေတာပေါ့ဆိုတဲ့အခါကျတော့ဘာမှ assessment မလုပ်ခဲ့ပဲနဲ့ငလျင်ဒီဇိုင်းထည့်မသွင်းပဲနဲ့ပေါ့ဟိုတမန်ကရှန်ကထည့်ပြီးဖောက်ခဲ့မယ်ဆိုရင်တော့အဲ့ဒီအကြီးဆုံးပဲနောက်တစ်ခုကဟိုပမာဏကလည်းတင်ညာတဲ့ဟာကိုကြက်ရည်တွေကြောင့်မလို့ငလျင်လှုပ်ခဲ့မယ်ဆိုလို့ရှိရင် downstream မှာရှိနိုင်တဲ့နေရာတွေရဲ့effect ပေါ့ဒါစဉ်းစားရမှာပေါ့နောက်တစ်ခုကကျတော့ရေတူလောင်လိုက်လို့မလို့သူကဟိုအောက်ခံကြောက်တည်ရဲ့ resistant ပေါ့ခန္ဓာကြီးအားကိုပျက်စီးစေပြီးတော့ငလျင်လှုပ်နိုင်တာပေါ့ကျွန်တော် server induce earthquake ခေါ်တာပေါ့လေဟိုဒါမျိုးတွေပါလေချင်းနိုင်တယ်သူတို့တိရုပ်ပါလေဖြစ်ထားမှုရဲ့ထောက်ထားတွေရှိနေတယ်ဟိုတိကျတာကျွန်တော်မမှန်းနိုင်တာနောက်တစ်ခါအိန္ဒိယတို့ပါတော့မှလည်းဒီ dam လေးပါလေရေတူလောင်လိုက်လို့မလို့ငလျင်လေးပါလေလှုပ်ပြီးတော့ဆယ်တွေကျူးကြပြီးတော့ downstream မှာရှိနေတဲ့နေရာတွေမှာ flooding တွေဖြစ်ပြီးတော့လူတွေအေးပျောက်ပျက်စီးများတာတွေရှိတာဟုတ်ရဲ့စံနမူနာတွေရှိနေတာဆိုတော့ကျွန်တော်တို့ကဟိုစောက်မဲ့ project တွေထဲမှာသူတို့ဘာတွေပါတွေလုပ်မယ်ဆိုတဲ့ဟာမျိုးတွေကိုအသေးစိတ်လေ့လာပြီးမှသာလေခွင့်ပြုတဲ့မပြုတဲ့ပေါ့ဒါကငလျင်ရှုထောင့်တစ်ခုတည်းကျန်တဲ့ဟာတွေအများကြီးရှိရအောင်စောက်ပြီးခဲ့မယ်ဆိုရင်လည်းဘာတွေဆက်လုပ်မယ်ဒါတွေအလုံးဖြစ်ပြီးမှသာလေ assessment လုပ်ပြီးမှသာလေကျွန်တော်တို့အနေနဲ့ဆုံးဖြတ်တယ်လား
ဟုတ်ကဲ့ဒီအောက်ခံကြောက်တီရဲ့အနေထားပေါ့နော်ဆယ်ပြိုကျလို့အောက်ခံကြောက်တီရဲ့အနေထားအာရော့သွားပြီးတော့လှုပ်တဲ့ငလျင်နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါစင
်ဟိုငလျင်ကတဘာဝဖြစ်တဲ့ငလျင်ရဲ့ human activities ပေါ့နော်လူတွေရဲ့အဝါကြောင့်ဘယောကကြောင့်ဖြစ်တဲ့ငလျင်ဆိုတော့မျိုးခွဲတာအဲတော့သခိုင်းပြည့်ရဲ့ရှိပဲမှာရှိနေလို့မလို့ဒါသေးကြတယ်သူ့တဘာဝကြောင့်ဖြစ်တဲ့ငလျင်ကြောင့်ဒီဟာပျက်စီးနိုင်တယ်ပေါ့ဒီ human debris အကြောင်းဖြစ်တယ်ဆိုတာကခုနပြောလိုက်တဲ့ဆယ်တွေမှာပိတ်ပြီးတော့ရေတူလောင်လိုက်ပြီးဆိုလို့ရှိရင်အောက်ခံကျောက်တည်ရဲ့ပေါ့ water pressure ပေါ့နော်အဲ့ကောင်လေးကပြောင်းသွားတာပေါ့အဲ့လိုပြောင်းတဲ့အချိန်မှာပြည့်ရွေးရဲ့ဘေးအနားမှာရှိနေရဆိုရင်ပူတောင်မှပဲဒီ form တွေပေါ့ rupture ဖြစ်ဖို့ပေါ့ဒီကျောက်တွေ rupture ဖြစ်ဖို့အတွက်ပူတောင်မှသူကတွန်းအားပေးတဲ့အတွက်ကြောင့်မလို့ပြေးထားရတာပေါ့
ဆိုတော့ဆယ်ရီအများစုမှာဆယ်ဆောက်ပြီဆိုတာနဲ့တကယ်နဲ့ထင်အဲဒီဆယ်ပတ်ဝန်းကျင်မှာငလျင်တိုင်းတာဆက်တွေတက်ဆင်ပြီးတဲ့အခါကျတော့အများအားသူကဘာလုပ်ပြတာလဲဆိုမော်နီတာရင်လုပ်ပြရတာအဲတော့ငလျင်လေးစစ်လှုပ်လာပြီဆိုတာနဲ့တကယ်တဲ့ဘာတွေကျွန်တော်ပြုလုပ်တင်တယ်ပေါ့ဥမာဆယ်သူလုံထားတဲ့ရည်တွေကိုပုံမှန်လုပ်ပြတာတို့ဘာလို့စသဖြင့်ဒါမှမဟုတ်လုပ်ပြရတာပေါ့အဲလိုမျိုးမော်နီတာရင်လုပ်ထားမှုရှိမှသာလေဒီဆယ်ကြောင်ပေါ့ကျန်နေတဲ့တဘာဝဘေးအန္တရာယ်ထူးသဖြင့်မလီပေါ့ပြရှုလောက်မှကြည့်မယ်ဆိုရင်ဟိုဒါမျိုးတွေကိုကျွန်တော်တို့ကရှောင်ရှားနိုင်မှာပေါ့ဒါတွေကလည်းပဲပြည်ထားအတွက်ချက်ရမယ်စဉ်းစားမယ်ထင်ပါအဓိကကြတဲ့အချက်တစ်ချက်ပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့ဒီ downstream effect ပေါ့နော်ဒီမြစ်ကြောင်းရဲ့အောက်ပိုင်းဆဲဆောက်ထားတဲ့နေရာရဲ့အောက်ပိုင်းရဲ့ effect ထင်ပါဥပမာဆိုရင်မြစ်ဆုံဆဲလို့နေရာမျိုးမှာမြစ်ကြီးနားကိုဘယ်လောက်ထိထိခိုက်နေမှာလဲဆရာ
ဒါကတော့ကျွန်တော်တို့အတိအကျတော့ပြောလို့မရပေါ့ဒီကြောင့်လို့မြောက်ဆိုတော့ကျွန်တော်တို့ကိုလိုက်ကဟိုကဟိုနည်းနည်းလေးစာပေးလုပ်မထားသေးတာပေါ့ Topography ရရောဆယ်ထဲမှာကျွန်တော်တို့ရေအမောင့်ပေါ့ဘလောက်ထိတူလောင်မလဲဆိုတာရောပေါ့နောက်ကဘာစင်မျိုးစားလဲဟိုဒါမျိုးတွေရစာပေါ့ဆိုအားလုံးတွက်ချက်ပြီးမှဒါလေးတော့ဒီကြီးနာတော့အဲ့ဒီပတ်ဝန်းကျင်ဒေတာတွေကိုဘလောက်ထိ effect ဖြစ်နိုင်မလဲဆိုတာမျိုးကိုအတိအကျပြောလို့ရမှာပေါ့ Anyway ပေါ့ဟို effect ကတော့ဖြစ်နေဆိုရင်တော့အနည်းနဲ့အများပဲဟိုထိခိုက်ဖို့တော့ဒါဒီဟာရတော့ရှိနေတာပါပဲအဲ့လိုမျိုးသိနေကျင်လဲဆိုရင်တော့သိကျင်လဲဆိုတော့ခုနကျွန်တော်ပြောလို့ပေါ့ဟိုမဆောက်ခင်ကလေးဒါဒီအလုံးဘလောက်အမောင်းတူလောင်းမလဲတကယ်လို့ညာမတော်တဆပြည့်စုံခဲ့ဆိုလို့ရှိရင်အဲ့ downstream area တွေမှာဘယ်နေရာအထိ effect ဖြစ်နိုင်မလဲဒါကြောင့်မလို့ risk ပေါ့ဟိုဘလောက်ရှိနိုင်မလဲဒါတွေဟိုရှောင်ရှားနိုင်ဖို့ရအတွက် plan တွေရောဘလို့ချထားကြလဲဆိုတာမျိုးကြီးပါကျွန်တော်ထည့်သွင်းတွေ့ချင်ရတော့ပါပေါ့
ဒါမြစ်ဆောင်အတွက်စဉ်းစားရမယ့်အချက်တွေပေါ့နော်
ဟုတ်ကဲ့ပါပြီးခဲ့တဲ့ဆူရလက်ထက်ကဒါကြီးကိုမရနာခင်တော့ကဘူမိဗေဒပေါ့ MGSD ရောဘူမိဗေဒပညာရှင်ရောငလီလီရောပထဝီရောနောက်တစ်ခါဇီဝမျိုးခွဲတွေအားလုံးပေါင်းပြီးတဲ့အခါကျတော့ UMFCCI မှာအဲ့ဒီရဲ့ရေဆုံစီမံကိန်းအကြောင်းကိုကျွန်တော်တို့ခေါ်ပြောပွဲလေးတစ်ခုလုပ်ပြီးမယ်ဘူမိသိပ္ပံတွေကအခုစပြီးကျင်းပတာတွေဆိုအားလုံးအဲ့တော့ကဝိုင်းဆွေးနွေးတဲ့အခါကျတော့မဆောက်ဖို့စပ်ဖို့လုပ်တဲ့ဒီပါရမီတာတွေကပုံရနေတာပေါ့အဲ့တော့ကတော့ကျွန်တော်တို့အားကုန်လုံးပေါ့ပညာရှင်တွေဒီခုနပြောတဲ့ပထဝီနော် environment နော် geotechnical geo resource အားလုံးပေါင်းပြီးတော့ပြောရတဲ့အခါကျတော့ရာဂိုင်းလုံးတော်တော်များများလာမစောက်သင့်ဘူးဆိုပြီးကျွန်တော်လည်းဟိုအကြံပြုဘူးလေ
မြန်မာနိုင်ငံငရင်ကော်မတီကအတွင်းမှူးဒေါက်တာမျိုးတန့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOE ကနေအခုလွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီကနေ11:00နာရီအထိနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညပဲအစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါဦးမယ်ရှင
်။ဒီကနေ့နိုဝင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်စစ်မှုထမ်းအောင်များနေ့ဖြစ်ပါတယ်။စစ်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်စစ်သည်တော်တွေကိုဂုဏ်ပြုတဲ့အစိုးရရုံးပိတ်ရက်လည်းဖြစ်ပါတယ်။တရှိထင်ရှားသိမ့်မကြံတော့တဲ့ဒုတိယကမ္ဘာစစ်ကစစ်ပြန်တွေအပြင်နိုင်ငံအတွက်ပေးဆက်ခဲ့တဲ့စစ်မှုထမ်းတွေအားလုံးကိုဒီကနေ့မှာကွေပြုကြပါရယ်။စစ်ပြန်စစ်မှုထမ်းအောင်နေ့တိုင်းမှာနိုင်ငံခေါင်းဆောင်တွေကအာလန်တန်အမျိုးသားစစ်သင်ချင်းကအညတရစစ်သည်ပိတ်မှမှာပန်းခွေချအလေးပြုပါရယ်။ထရန့်တက္ကသိုလ်ကိုလိမ်လည်မှုနဲ့တရားစွဲဆိုထားတဲ့ထရန့်တက္ကသိုလ်ကျောင်းသားတွေနဲ့အမှုခြေအေးဖို့စိစက်ညှိနှိုင်းသွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အရှိန်တွေကပြောပါရယ်ထရန့်အနေနဲ့ကျန်းသစ္စာကျင်းစုပြီးချိန်ထိအမှုရင်ဆိုင်ဖို့ရက်ကိုလာမယ့်နိုဝင်ဘာ28ရက်နေ့ကနေနောက်ထပ်ဆုတ်ပေးဖို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့တရားရုံးကိုထရန့်အရှိန်တွေသွားခဲ့ကြပါရယ်ထရန့်အနေနဲ့သမ္မတတာဝန်လွှဲပြောင်းယူမဲ့ကာလဖြစ်တာကြောင့်အမှုရင်ဆိုင်ဖို့အခက်အခဲဖြစ်နေကြောင်းရှိနေတွေကထောက်ပြပါရယ်ထရမ့်တက္ကသိုလ်ဟာအင်ချမ်းမြေရင်းနှီးမြှုပ်နှံမှုဆိုင်ရာတွေနဲ့ပတ်သက်လို့တင်ကြားပေးခြင်းမရှိတာကြောင့်ကျောင်းသားဟောင်းတွေက2010ခုနှစ်မှာတရားစွဲဆိုခဲ့တာပါဒီတော့တွင်အမေရိကန်ပြည်ထောင်စုသမ္မတအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရတာကိုမကျေနပ်သူထောင်ထောင်ချီအားအမေရိကန်နိုင်ငံတဝန်းကမြို့ကြီးတွေမှာဆန္ဒပြနေကြပါရယ်အခုအချိန်အထိဒီဆန္ဒပြသူတွေကလူပေါင်း200လောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့သတင်းအချို့မှာဖော်ပြကြားထားပါတယ်ခင်ဗျာ
2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တာရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်
မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 49ဒုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျေးဇူးခွာညိုပါရှင
This program has come to you from the Voice of America, Washington.